Welcome to the Voice of America in Burmese.
Mingla mane kin ma shin. Washington ne Royal Way American tan ga ne. 2020 August 12 ye. Bodhu ne mane kin season le ko Myanmar san no jain mane 6 nai ga ni 9 nai thi. Line no meter 24 40 ne 51. Line no meter 190 ro ga ne thon lwin pe ne ba bi. Jama khin myo tat ba.ဒီမနက်ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့အတူပြောပြပေးပါမယ်။ရုရှားနိုင်ငံကတရားဝင်ကြေညာတဲ့ COVID-19 ကာကွယ်ဆေးအတွက်ဆန်းစစ်အတည်ပြုပေးဖို့အချက်လက်လုံလုံလောက်လောက်မရခဲ့ဘူးလို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးရဲ့ American နိုင်ငံများဆိုင်ရာဒေတာရင်းဌာနခွင်နဲ့ Pan American ကျန်းမာရေးဌာနလက်ထောက် Director Jarvis Barbosa ကအင်္ဂါနေ့မှာပြောပါတယ်။ COVID-19 ကာကွယ်ဆေးအတွက်စိတ်ချစွာအသုံးပြုနိုင်မှုနဲ့ထိရောက်မှုကိုအာမခံပေးနိုင်တဲ့အဆင့်နှစ်နဲ့သုံးစမ်းသပ်မှုတွေလှုပ်ဆောင်ဖို့လိုအပ်တဲ့အပြင်ဘဲကာကွယ်ဆေးကိုမစိုးစိတ်ချလက်ချသုံးဖို့အတွက်အာမခံပေးနိုင်တဲ့ကာကွယ်ဆေးထုတ်လုပ်မှုလုပ်ငန်းစဉ်တိုင်းလှုပ်ဆောင်ရမှာဖြစ်ပြီး WHO ရဲ့အတည်ပြုချက်လည်းရယူဖို့လိုအပ်တယ်လို့ပြောပါတယ်။ရုရှားအစိုးရကသူ့ရဲ့ဂမ်မလီယာသုတေသနဌာနက COVID-19 ကာကွယ်ဆေးကိုရုရှားကာကွယ်ဝင်ကြီးဌာနနဲ့လက်တွဲပြီးထုတ်လုပ်ခဲ့တယ်လို့ကြေညာခဲ့တာပါ။အခုလို COVID-19 ရောဂါကာကွယ်ဆေးလင်းလင်းမြန်မြန်ထွက်ပေါ်လာတာဟာအာဏာပိုင်တွေရဲ့ဖိအားပေးမှုကြောင့်ရုရှားသုတေသနပညာရှင်တွေအမြန်ပြီးအောင်လုပ်ငန်းစဉ်တွေကိုချုံပစ်တာကြောင့်ဖြစ်နိုင်တဲ့အတွက်စိုးရိမ်ရတယ်လို့အနောက်နိုင်ငံတွေကသုတေသနပညာရှင်တွေကပြောပါတယ်။ WHO ကတော့ဘယ် COVID-19 ရောဂါကာကွယ်ဆေးမဆိုးသုံးဆွဲဖို့အတွက်စိတ်ချမှုရှိမရှိတည်တည်ချာချာပြန်လည်သုံးသပ်ပြီးမှ WHO ကအတည်ပြုပေးနိုင်မှာဖြစ်ကြောင်းပြောပါတယ်။ WHO ဟာရုရှားကျန်းမာရေးအာဏာပိုင်တွေနဲ့ဆက်သွယ်နေကြောင်းနဲ့ဒီကဝယ်ဆေး WHO သတ်မှတ်ချက်မှီမမီကိစ္စအတွက်လဲဆွေးနွေးမှုတွေလုပ်နေတယ်လို့ပြောပါတယ်။လက်ဗနွန်နိုင်ငံဘေရွတ်မြို့မှာပြီးခဲ့တဲ့အင်္ဂါနေ့ကဖြစ်ပွားတဲ့လူပေါင်း190ကျော်သေဆုံးပြီး600ကျော်ဒဏ်ရာရခဲ့တဲ့ပောက်ကွဲမှုကြီးသတင်းတစ်ပတ်ပြည့်အထိမ့်မှတ်ကျင်းပနေကြပါတယ်။ခရီးယံဖျားเจ้าတွေကခေါင်းနှောင်းထိုးတာဗလီဝတ်เจ้าတွေမှာဝတ်ပြုဆူတောင်းလာရတဲ့အတူအောက်မေတတိယပွဲအခမ်းအနားအများပြားမှာတော့ပောက်ကွဲမှုဖြစ်ပွားခဲ့တဲ့ဒေသဆန်တော်ချင်းညနေ6:09မှာခဏတန်ငြိမ်သက်ပြီးခုံပြူကြတာပါ။တနင်္လာနေ့အစိုးရနှုတ်ထွက်ပေးခဲ့ပြီးနောက်ပိုင်းတွင်လူမှုဆန္ဒပြပွဲတွေကဆက်ဖြစ်ပေါ်နေတာဖြစ်ပြီးလွှတ်တော်အဆောက်အဦပြင်မှာယာနဲ့ချီတဲ့ဆန္ဒပြသူတွေနောက်ထပ်လာရောက်ဆူဝေးခဲ့ကြတယ်လို့နိုင်ငံရေးခေါင်းဆောင်တွေကမကျေနပ်ကြောင်းကြွေးကြော်တာတွေခဲနဲ့ပစ်ပောက်တာတွေလည်းရှိနေပါတယ်။လုံခြုံရေးရဲတွေကလည်းမျက်ရည်ရိုးဘုံတွေနဲ့ပြန်လည်ပစ်ခတ်ခဲ့တာပါ။လက်ဗနွန်နိုင်ငံမှာအစိုးရတဲ့ဖွဲ့စည်းရေးအတွက်အင်္ဂါနေ့မှာစတင်ကြိုးပမ်းနေကြပါတယ်။နိုင်ငံရေးပါတီတွေဟာနိုင်ငံအရေးကိစ္စစီမံခန့်ခွဲမှုကောင်းကောင်းမလုပ်နိုင်တဲ့အတွက်ဘယ်ပါတီရဲ့ပံ့ပိုးမှုမှမရှိတဲ့တီးခြားလွတ်လပ်တဲ့အစိုးရဖွဲ့စည်းပေးဖို့နိုင်ငံသားအများအပြားကတောင်းဆိုနေတာပါ။ဗြိတိန်နဲ့ပြင်သစ်နှစ်နိုင်ငံကြားကအင်္ဂလိပ်ရေလက်ကြားကိုဖျက်ပြီးတရားမဝင်လူခိုးသွင်းနေတဲ့လမ်းကိုတားဆီးပိတ်ပင်မဲ့အစီအစဉ်အသစ်ကိုအပြီးသတ်ဖို့အတွက်ပြင်သစ်လူဝင်မှုကြီးကြပ်ရေးဝန်ကြီးနဲ့တူလှုပ်ဆောင်နေတယ်လို့ဗြိတိန်လူဝင်မှုကြီးကြပ်ရေးဝန်ကြီးကအင်္ဂါနေ့မှာပြောပါတယ်။ရာသီဥတုပူနွေးကောင်းမွန်လာတာနဲ့အတူဒီရေလက်ချားကိုဖျက်ပြီးတရားမဝင်ဝင်ရောက်လာသူတိုးလာနေပြီးပြီးခဲ့တဲ့သတင်းနှစ်ပတ်အတွင်းရွှေပြောင်းအခြေချသူ600ကျော်ဗြိတိန်နိုင်ငံကိုရောက်လာတာပါရေချောင်းအတော်အလာတိတ်ကိုများပြတဲ့ဒီရေလက်ချားကိုဖျက်ပြီးပြင်သစ်နိုင်ငံမြောက်ပိုင်းကဒုက္ခသည်စခန်းတွေကနေဗြိတိန်တောင်ပိုင်းကိုလာရောက်ကြတဲ့ဒုက္ခသည်တွေထဲမှာကလေးငယ်တွေပါတဲ့မိသားစုတွေလည်းပါပါတယ်ဒီရေလက်ချားလမ်းကြောင်းကနေအခုလိုလူအများပြားဝင်ရောက်မှုဟာလက်ခံနိုင်စရာမရှိဘူးလို့ပြင်သစ်သမ္မတအီမန်နွယ်မက်ခရွန်အစိုးရကလည်းသဘောတူကြောင်းဗြိတိန်ဝန်ကြီးကပါရီမြို့မှာပြင်သစ်အစိုးရအရာရှိတွေနဲ့ဆွေးနွေးပွဲပြီးသတင်းတောက်တွေကိုပြောပါတယ်။လာမယ့်နိုဝင်ဘာသမ္မတရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီဒုသမ္မတလောင်းဖြစ်တဲ့ဝင်ရောက်ရှင်ပြန်ရနိုင်ပွဲရှိတဲ့ဂျိုးဘိုင်ဒန်ကကယ်လီဖိုးနီးယားပြည်နယ်အထက်လွှတ်တော်မှကမ်လာဟဲရစ်ကိုသူ့နဲ့လက်တွဲမဲ့ဒုသမ္မတလောင်းဖြစ်တဲ့ရွေးချယ်လိုက်ပါတယ်။တကယ်လို့သူသာအရွေးခံရမယ်ဆိုရင်အသက်55နှစ်ရှိပြီဖြစ်တဲ့ကမ်လာဟဲရစ်ဟာအမေရိကန်သမိုင်းမှာပရမဇုံလူမဲနဲ့အာရှအနယ်ဘွားအမျိုးသမီးတဦးဒုသမရဖြစ်လာမှာပါ။ကမလာဟဲရစ်ဟာကယ်လီဖိုးနီးယားပြည်နယ်အိုကလန်ကဌာနေတိုင်းရင်းသားနဲ့အိန္ဒိယနိုင်ငံကရွှေပြောင်းအခြေချလာသူတို့ရဲ့သမီးဖြစ်ပါတယ်။ဒုသမရဟောင်းဂျိုးဘိုင်ဒန်ဟာရှေ့သတင်းပတ်ထဲမှာဒီမိုကရက်တစ်ပါတီရဲ့သမရလောင်းဖြစ်တဲ့ဝင်ရောက်ရှင်ပြိုင်မှုအမည်တင်သွင်းတာကိုလက်ခံဖို့ရှိပါတယ်။
American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.33 ညလိုင်းဒိုမီတာ40 kHz 9.33 ည 52 kHz 5805နဲ့ဒိုင်နမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တိုင်းရဲ့နောက်ဆုံးရမနက်ခင်းသတင်းတွေကိုကျွန်တော်ရဲမထွန်းကဆက်လက်ကြီးညာပေးတော့ပါမယ် Facebook company ကမြန်မာနိုင်ငံနဲ့သက်ဆိုင်တဲ့နိုင်ငံတကာရာဇဝတ်မှုငင်းဆိုင်ရာအထောက်အထားတွေကိုကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာတရားလွတ်လပ်တဲ့စုံစမ်းစစ်ဆေးရေးအဖွဲ့ WWM ကမပေးသေးဘူးလို့အဲ့ဒီအဖွဲ့ရဲ့အကြီးအကဲကပြောပါတယ်။ရွန်ဂျာမော့စလင်တွေပေါ်အပါအဝင်မြန်မာနိုင်ငံအတွင်းဖြစ်ပွားခဲ့တဲ့ကျူးလွန်မှုတွေနဲ့ပတ်သက်လို့စုံစမ်းစစ်ဆေးနေတဲ့ WWM အဖွဲ့နဲ့ပူးပေါင်းဆောင်ရွက်မယ်လို့ Facebook ကပြောထားပေမဲ့အထောက်အထားတွေကိုထိန်းချုပ်ထားဆဲဖြစ်တယ်လို့အဲ့ဒီအဖွဲ့ကဦးဆောင်သူ Nicholas Comjian ကရိုက်တာတင်ဌာနကိုပြောပါတယ်။ကုလသမဂ္ဂစုံစမ်းစစ်ဆေးမှုတွေကမြန်မာနိုင်ငံတည်းအမုန်းတရားတွေလုံဆော်ရမှာ Facebook ကအဓိကအခန့်ကဏ္ဍကပါဝင်နေတယ်လို့လည်းဆက်ဆွဲထားပါတယ်။2019ခုနှစ်ကဖြစ်ပွားခဲ့တဲ့မြန်မာစစ်တပ်ရဲ့နယ်မြေရှင်းလင်းရေးဆက်စည်ရေးတွေကြောင်းရိုဂျာမွတ်စလင်ခုနှစ်သိန်းကျော်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခဲ့ရတဲ့ကိစ္စနဲ့ပတ်သက်ပြီးလူမျိုးတုံးတပ်ဖြတ်မှုဆက်ဆွဲချက်နဲ့နိုင်ငံတကာတရားရုံး ICJ မှာမြန်မာနိုင်ငံတရားရင်ဆိုင်နေရတာဖြစ်ပါတယ်။ ICJ မှာမြန်မာနိုင်ငံကိုတရားစွဲဆိုထားတဲ့ဂမ်ဘီယာနိုင်ငံကလည်းတရားရုံးကိုတင်ပြနိုင်ရေးမြန်မာနိုင်ငံဆိုင်ရာအထောက်အထားတွေကို Washington DC တရားဝန်ကတည်းက Facebook ကိုတောင်းဆိုထားပါတယ်။ဂမ်ဘီယာရဲ့တောင်းဆိုချက်ကိုလည်း Facebook Company ကလက်မခံဘဲတရားရုံးအနေနဲ့ဂမ်ဘီယာရဲ့ရှောက်ထားချက်ကိုပယ်ချပေးဖို့ပြီးခဲ့တဲ့အပတ်ကပဲတရားဝင်ပန်ကြားထားပါတယ်။ Roger အသုံးလုံးကိုလက်မခံတဲ့မြန်မာနိုင်ငံကတော့လူမျိုးတုံးတပ်ဖြတ်မှုဆွဆွဲချက်တွေကိုညှင်းဆို့ထားပြီးမြန်မာစစ်တပ်အနေနဲ့ရဲစခန်းတွေကိုတိုက်ခိုက်ခဲ့တဲ့လက်နက်ကင်တပ်တွေကိုပြန်လည်တိုက်ခိုက်ခဲ့တာဖြစ်တယ်လို့ပြောထားပါတယ်ခင်ဗျ။27ရာစုပင်လုံပြည်ထောင်စုညီညွတ်ရေးညီလာခံကတဆင်ညီညွတ်ပြည်ငြိမ်းချမ်းတဲ့နိုင်ငံတော်နိုင်ငံထူထောင်ဖို့ကက်သလစ်ယဟန်အမကာဒီနယ်ချားလ်စ်ဘိုကအားပေးစကားနဲ့သဘောထားယက်တီချက်တရားထုတ်ပြန်ကြေညာလိုက်ပါတယ်။ဒေါန်ဆန်းစုကြည်ဦးဆောင်တဲ့မြန်မာအစိုးရတပ်မတော်နဲ့တိုင်းရင်းသားအဖွဲ့ခေါင်းဆောင်တွေအကြားသရုတ်တအချိန်မြောင်ညီညွတ်ရေးညီလာခံကိုအောက်တိုဘာ19ရက်နေ့ကနေ21ရက်နေ့အထိတုံ့ရကြမကျင်းပခင်မှာကာဒီနယ်ချားလ်စ်ဘိုကအခုလိုဆုတောင်းအားပေးစကားနဲ့သဘောထားကိုထုတ်ပြန်လိုက်တာလည်းဖြစ်ပါတယ်။ညီရဖို့အတွက်နှစ်ဖက်ဆွေးနွေးပွဲကလွဲပြီးတခြားရွေးစရာလမ်းမရှိဘူးလို့လည်းဖုံးတော်ကြီးဘိုးရဲ့ကြေညာချက်မှာပါရှိပါတယ်။မြန်မာနိုင်ငံအတွက်အခုချိန်မှာ Federal State ထူထောင်မှုအခြေအနေရှိနေကြောင်းနဲ့ဆက်ဆက်ဆွေးနွေးရေးဖြစ်ပေါ်လာအောင်ဆောင်ကျဉ်းပေးသူအားလုံးကိုကျေးဇူးတင်ရှိကြောင်းလည်းဖုံးတော်ကြီးဘိုးကပြောပါတယ်။ကုလသမဂ္ဂအထွေထွေမှုချုပ်နဲ့ပုံရဟမင်းကြီးတို့ပြစ်ဒဏ်ရခံထားတဲ့ COVID ကာလမှာလက်နက်ကင်အဖွဲ့တွေကြားပြည့်ခတ်ရဲစဲထားဖို့အရေးကိုလည်းကာဒီနယ်ဘိုကထပ်ပြီးသတိပေးတိုက်တွန်းလိုက်ပါတယ်။နိုင်ငံတကာအတွက်စစ်တပ်တက်ကလုံလောက်နေပြီဖြစ်သလိုအဲ့ဒီစစ်တပ်ကလည်းတရားမျှတမှုနဲ့ငြိမ်းချမ်းရေးကိုပေါ်ဆောင်ပေးရမှာဖြစ်ကြောင်းနဲ့ခွဲခြားမှုကင်းပြီးတိုင်းသားလူမျိုးပေါင်းစုံပါဝင်တဲ့တပ်မတော်ဖြစ်ရမယ်လို့လည်းပြောပါတယ်။ငြိမ်းချမ်းရေးဟာအားလုံးရဲ့ဘုံရည်မှန်းချက်ဖြစ်တာကြောင့်အခုငြိမ်းချမ်းရေးညီလာခံအောင်မြင်စေကြောင်းကာဒီနယ်ချားလ်စ်ဘိုကဆုတောင်းထားပါတယ်ခင်ဗျ။အိန္ဒိယမြန်မာထိုင်းသုံးနိုင်ငံအဝေးပြေးလမ်းမစီမံကိန်းကိုဆက်လက်အကောင်အထည်ဖော်ဖို့အိန္ဒိယတရားရုံးချုပ်ကအင်္ဂါနေ့ကခွင့်ပြုလိုက်ပါတယ်။ဒီစီမံကိန်းနဲ့ပတ်သက်လို့ချုပ်ဆိုထားတဲ့စာချုပ်အပေါ်အစိုးရနဲ့ဆက်လုပ်ရေးကုမ္ပဏီတခုတို့အငင်းပွားမှုကိုမဏိပူရာတရားရုံးကကြားနာဆက်ဆေးနေချိန်မှာအခုလိုဆုံးဖြတ်လိုက်တာဖြစ်ပါတယ်။ဒီစီမံကိန်းကအရေးကြီးလို့ဆက်ပြီးအကောင်အထည်ဖော်တဲ့နယ်လို့တရားရုံးချုပ်ကရှုမြင်ကြောင်းအိန္ဒိယတရားရုံးချုပ်တရားသူကြီးချုပ် Shared Arvind Bodhe ကပြောပါတယ်။ရှေ့နေချုပ် KK Venugopal ကလည်းသူအနေနဲ့မြန်မာနိုင်ငံကစာတစောင်လက်ခံရရှိထားကြောင်းနဲ့စာထဲမှာတရုတ်နိုင်ငံဘက်ကသူတို့စီမံကိန်းတွေကိုအချိန်မီပြည့်စုံအောင်အမြန်ဆုံးအကောင်အထည်ဖော်တည်ဆောက်ကြောင်းနဲ့အိန္ဒိယဘက်ကတော့စီမံကိန်းအခြေအနေအရမရေမရာမေးခွန်းထုတ်စရာဖြစ်နေကြောင်းဖော်ပြထားတယ်လို့ပြောပါတယ်။ဒါကြောင့်အိန္ဒိယနိုင်ငံဘက်ကလည်းဆောက်လုပ်ရေးစီမံကိန်းတွေစတင်ဖို့လိုတယ်လို့ပြောပါတယ်။ကီလိုမီတာ1360845မိုင်ရှည်လျားတဲ့အိန္ဒိယမြန်မာထိုင်းအဝေးပြေးလမ်းမကြီးကသုံးနိုင်ငံကူးလူဆက်ဆံနိုင်တဲ့လမ်းမကြီးဖြစ်ပြီး85မိုင်ရှည်လျားတဲ့ကလေးဝရာကြီးလမ်းပိုင်းတည်ဆောက်ဖို့နဲ့93မိုင်ရှည်လျားတဲ့တမူးကြီးကုန်းကလေးဝလမ်းပိုင်းမှာချင်းကပ်လမ်းနဲ့အတူတရား69စင်တည်ဆောက်ဖို့အိန္ဒိယနိုင်ငံကတာဝန်ယူထားပါတယ်ခင်ဗျာ။ထိုင်းနိုင်ငံမှာဆန္ဒပြသူတွေတင်ပြခဲ့တဲ့အချက်ဆက်ချက်ပါစီးပင်ခံပြည်စနစ်ပြည်ပပြောင်းလဲရေးတောင်းဆိုချက်ဟာတိတ်လွန်ခဲ့တဲ့တောင်းဆိုချက်တွေဖြစ်တယ်လို့ထိုင်းဝန်ကြီးချုပ်ပရယုချောင်းအိုချာကမနေ့အင်္ဂါနေ့ကပြောပါတယ်။ဒင်းလာနေတုန်းကဆန္ဒပြကျောင်းသား3,000-4,000လောက်ကဘန်ကောက်မြို့အပြင်ပဲတမဆက်တက္ကသိုလ်ရှိမှဒီမိုကရေစီအတွက်ရှိပါစေလို့တချင်းဆိုဆန္ဒပြကြပြီးကျောင်းသားတချို့ကတော့ဝန်ကြီးချုပ်ပရယုဂျာတို့ကနှုတ်ထွက်ပြီးတောင်းဆိုခဲ့ကြပါတယ်။ဒါ့အပြင်စီးပင်ခံပြည်စနစ်ကိုပြုပြင်ပေးဖို့အချက်ဆက်ချက်ပါတောင်းဆိုချက်ကိုလည်းဆန္ဒပြသူတွေကထုတ်ပြန်လိုက်တာလည်းဖြစ်ပါတယ်။ထိုင်းနိုင်ငံမှာ Less Majesty ဆိုတဲ့တော်ဝင်မိသားစုတွေကိုအကာအကွယ်ပေးထားတဲ့ဥပဒေကိုချိုးဖောက်ပြီးတော်ဝင်မိသားစုတွေကိုထိပါပြောဆိုရင်ထောင်ဒဏ်15နှစ်အထိကြာခံရနိုင်ပါတယ်။ ဇွန်လတုန်းကလည်းဆန္ဒပြသူတွေကိုစီးပင်းခံပြင်းစနစ်ကိုမတိပါဖို့ပရယုတ်ကသတိပေးခဲ့ဖို့ပါတယ်။ထိုင်းပြည်ရဲ့မဟာဝီဇယလောင်ကောင်ကတော့ Les Majesty ဥပဒေချိုးဖောက်သူတွေကိုမဖမ်းဆီးဖို့ဝန်ကြီးချုပ်ပရယုတ်ကိုပြောထားပါတယ်ခင်ဗျာ။ဘောလုံးနဲ့မနက်ပိုင်းနောက်ဆုံးရသတင်းတွေကိုနားဆင်ပြီးမှာတော့သတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
။ရှေ့သတင်းပတ်မှာကျင်းပမယ့်21ရာစုပင်လုံညီလာခံမှာချုပ်ဆိုဖို့ရည်ရွယ်ထားတဲ့ပြည်တော်စုသဘောတူစာချုပ်နဲ့ပတ်သက်လို့အစိုးရနဲ့အပြည့်ရတိုင်းသားလက်နက်ကိုင်အဖွဲ့ကိုယ်စားလှယ်တွေအင်္ဂါနေ့ကဆက်လက်ဆွေးနွေးရမှာအချက်အချို့ပေါ်သဘောတူညီချက်မရသေးတာကြောင့်အစည်းအဝေးကိုနောက်တရက်ထပ်တိုးလိုက်ရတဲ့အကြောင်းပြောပြပါမယ်။ကျွန်တော်မိုးစောပါပြည်တော်စုငြိမ်းချမ်းရေးညီလာခံ21ရာစုပင်လုံဆုံးထအစည်းအဝေးမှာ Union Accord ခေါ်ပြည်တော်စုသဘောတူစာချုပ်အစိတ်ပိုင်း၃ကိုချုပ်ဆိုနိုင်ရေးအတွက်အစိုးရနဲ့ NCA လက်မှတ်ရေးထိုးထားတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့ကိုယ်စားလှယ်တွေဟာဒုတိယနေ့အဖြစ်အင်္ဂါနေ့ကဆက်လက်ဆွေးနွေးကြတာပါ။ဒါပေမဲ့အချက်တချို့မှာနှစ်ဖက်သဘောတူညီချက်မရသေးတာကြောင့်ဒီလ12ရက်နေ့နေကင်းပိုင်းကိုထပ်မံရွှေ့ဆိုင်းခဲ့ကြောင်းငြိမ်းချမ်းရေးကော်မရှင်ရဲ့အကြံပေးအဖွဲ့ဝင်ဦးလာမောင်ရွှေက VOA ကိုပြောပါတယ်။
ဒီနေ့လည်းမနက်ပိုင်းဆွေးနွေးပြီးတော့ EU ကိုဒီမှာဆွေးနွေးဖို့အချိန်တို့တယ် PBS နဲ့ပြန်လည်တိုင်ပင်ဖို့အတွက်အချိန်ပေးရတာပေါ့နှစ်ဖက်မပိုင်းထိအဲ့တော့နှစ်ဖက်နေ့တဲ့ပိုင်းမှာကျွန်တော်တို့ထပ်ပြီးတော့တတိယနေ့ဖြစ်ဆွေးနွေးတဲ့အနေနဲ့ပဲဖြစ်တယ
်မူလကအစိုးရနဲ့ EU ကိုစလရီယာဒီလ10ရက်နဲ့17ရက်နှစ်ရက်ဆွေးနွေးဖို့တတ်မှတ်ထားတာဖြစ်ပါတယ်စေရနေဆွေးနွေးပွဲမှာလည်းနေကင်းမှာရန်နာပြီး EAO ကိုယ်စားလှယ်အဖွဲ့ဟာ PPST ခေါ်ငြိမ်းချမ်းရေးလုပ်ငန်းစဉ်ဥဆောင်အဖွဲ့နဲ့ပြန်လည်ဆွေးနွေးခဲ့တာဖြစ်ပါတယ်။လက်ရှိနှစ်ဖက်ဆွေးနွေးနေတဲ့အချက်တွေကတော့ပြည်တော်စုသဘောတူစာချုပ်မှာထည့်သွင်းမဲ့ Federal အခြေခံမှုလမ်းညွန်အပိုင်းပါအချက်တွေဖြစ်ပါတယ်။ဆွေးနွေးပွဲအစနေ့ကသဘောတူညီချက်မရတဲ့အချက်တွေထဲမှာပြည်내နဲ့တိုင်းဒေသကြီးတွေရဲ့ဖွဲ့စည်းပုံကိုအစိုးရဘက်ကအခြေခံဥပဒေဖြစ်ခေါ်ဆိုဖို့လိုလားပြီးEAO အဖွဲ့ရဘက်ကဖွဲ့စည်းပုံအခြေခံဥပဒေဖြစ်တုံးဆွဲဖို့လိုလားတဲ့ကိစ္စလည်းပါဝင်ပါတယ်ဒုတိယနေ့ဆွေးနွေးရမှာလဲဒီအချက်ပါဝင်ခဲ့ကြောင်းဦးလာမောင်ရွှေကအခုလိုဆက်ပြောပါတယ
်အဲ့ဒီအချက်အပြင်မှာအခြားချက်တွေလည်းပါတော့ပါလိဒါကတော့အဆောက်ဆိုတော့မျိုးစုံရှိတယ်တဲ့ဒါပေမဲ့အနှစ်သာရအရာပုံပြီးတော့ကြည့်နေမှုတော့အစိုးရကိုယ်တိုင်ဒီဘက်ကတော့ထောက်ပြတာလည်းရှိတယ်အဲ့တော့ဒါဒီလည်း EAO ဘက်မှာလည်းဒါတွေတရုတ်ပြန်ဆွေးနွေးဖို့ရှိတယ်လို့လည်းနားလည်တယ
်။တိုင်းရင်းသားလက်နက်ကိုင် EAO အဖွဲ့တွေဘက်အခြေအနေကိုတော့ပို့အိုမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ်ရဲ့ဒူးဥက္ကဋ္ဌဦးခွန်မြင့်ထွန်းကအခုလိုပြောပါတယ
်။ကျွန်တော်ဒီကနေ့ဆွေးနွေးနေတယ်ဆွေးနွေးပြီးတော့ကျွန်တော်ကနေ့လည်ပြန်လာအောင်ပဲဒီမှာကျွန်တော် PPS မှာအပြန်ဆွေးနွေးပေါ့။အဲ့ဒါမနေ့ကမက်ဆင်ပြမှာကျွန်တော်ကနေ့လည်ပိုင်းတော့မှတစ်ခါအနာဂတ်ဒီမှာပြန်ဆက်ဆွေးနွေး။ဆွေးနွေးပြီးတော့ကျွန်တော်မနေ့ကအောက်မှာပြောလို့ရ
ဘောဒူးနေမှာတော့ပြည်တော်စုသဘောတူစာချုပ်အစိတ်ပိုင်း၃မှာထည့်သွင်းမဲ့အချက်တွေကိုအဆုံးသတ်ဆွေးနွေးကြမှာဖြစ်ပါတယ်။လက်ရှိဆွေးနွေးနေပြီးသဘောတူညီချက်မရသေးတဲ့အချက်တွေကိုတော့နောက်ပိုင်းဆက်လက်ဆွေးနွေးရန်အချက်တွေဖြစ်နဲ့ချန်လက်ထားခဲ့မှာဖြစ်ပါတယ်။အဲ့ဒီကရရှိတဲ့စာချုပ်ပါအချက်တွေကို73ရက်နေ့မှာကျင်းပမဲ့ JICM ခေါ် NCA ပြည်စာချုပ်အကောင့်ထဲပုံမှုဆိုင်ရာညှိနှိုင်းအစည်းအဝေးမှာအတည်ပြုမှာဖြစ်ပါတယ်။ပြည်တော်စုငြိမ်းချမ်းရေးညီလာခံ21ရာစုပင်လုံဇုတ်ရအစည်းအဝေးကိုတော့ဒီလ19ရက်ကနေ21ရက်အထိ3ရက်ကြာကျင်းပဖို့ပြင်ဆင်ထားတာဖြစ်ပါတယ်ကျွန်တော်မိုးစောရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ
်ကျွန်တော်ဝင်းမင်ပါရွေးကောက်ပွဲမတိုင်ခင်ကျင်းပဖို့ပြင်ဆင်နေတဲ့ပင်လုံညီလာခံကို NCA လက်မှတ်မထိုးရသေးတဲ့တိုင်းသားလက်နက်ကိုင်ဖွဲ့တွေအနေနဲ့အကန့်အသတ်နဲ့တက်ရောက်ဖို့ဖိတ်ကြားထားပါတယ်GNCA တနိုင်ငံလုံးတစ်ခတ်တိုက်ခိုက်မှုရစရေးသဘောတူစာချုပ်ကိုလက်မှတ်မထိုးရသေးတဲ့အဖွဲ့တွေကအေးအေးရခိုင်လက်နက်ကိုင်တပ်ဖွဲ့ကိုမဖိတ်ဖဲကန့်သတ်ချလိုက်တာကြောင့်တက်စင်မတက်စင်ကိုစူပေါင်းဆွေးနွေးကြဖို့ရှိနေပါတယ်။တရေမတရေဘလို့ဖြစ်လာနိုင်ပြီးဘလို့အကျိုးဆက်တွေရှိနိုင်တာကိုမေးမြန်းထားပါတယ်။ရှေ့တစ်ပတ်ထဲကျင်းပဖို့ပြင်ဆင်နေတဲ့21ရာစုပင်လုံညီလာခံတရေမတရေ GNCA လက်မှတ်မထိုးရသေးတဲ့အဖွဲ့တွေဒီတစ်ခေါက်ဆွေးနွေးရမှာထူးခြားချက်ကို UWSA ဝလက်နက်ကိုင်ဖွဲ့လာရှိုယုံဆက်စပ်ရေးတာဝန်ခံဦးညီရမ်ကအခုလိုဆိုပါတယ
်ခါတိုင်းကတော့နှစ်တိုင်းနှစ်တိုင်းလိုလိုကျင်းပတဲ့21ပြည်လုံးကကျွန်တော်တို့ FBNCC အဖွဲ့အနေပြီးမှဂျိုတင်ပြီးမှတက်မတက်ဆိုတာကိုဆွေးနွေးကြတယ်ပေါ့နော်ဟိုအခေါက်တိုင်းလိုလိုလည်းတို့အခက်ခဲနဲ့တူတော့ရှိပါတယ်ပေါ့နော်ပုံစံကျင်းမတူတာတခုပဲဒါပေမဲ့ဒီတစ်ခေါက်ကတော့AA အဖွဲ့ကမပါရဘူးဆိုတဲ့ကိစ္စနည်းနည်းလေးဟောပြောချင်တော့
တိုင်းသားအရေးသုံးသက်သူဦးမမောင်စိုးကလည်းဒီတက်ဖို့အပေါ်အခက်အခဲတစ်စုံတစ်ရာဖြစ်နေတာကိုအခုလိုသုံးသပ်ပြရပါတယ
်။ဒီမြောက်ပိုင်းမဟာမိတ်ဖွဲ့တွေနဲ့ပတ်သက်ပြီးတော့အရင်က20ပတ်ဝန်းကျင်စပြီးတော့တေးဦးကိုယ်စားလှယ်စပေါ့ရှာပါတော့။မြောက်ပိုင်းဖွဲ့တွေနဲ့လိုက်တွေ့ပြီးတော့ပင်လုံးညာတိုက်ကိုတိုက်တွန်းနေဆိုတဲ့သတင်းစကားတွေကြားပါတယ်။ဒါပေမဲ့စပေါ့ရှာကိုယ်တိုင်ကတော့မတက်နိုင်ဘူးဆိုတဲ့သတင်းစကားတွေလည်းကြားပါတယ်။သူတဲ့ချက်ကတော့အားလုံးကိုဖိတ်မယ်ဆိုလို့ရှိရင်ပြဿနာမရှိဘူးပေါ့ဗျာ။ဟိုဒီခုတစ်ခေါက်မှာ AU မဖိတ်ဘူးဆိုတဲ့အခါကျတော့မြောက်ပိုင်းအမေခွေးနဲ့တော့စဉ်းစားစရာအချက်တခုဖြစ်သွားတယ်။တတိယတစ်ချက်အနေနဲ့စွန်ပါရှန်ကိုလည်းမတက်တူဘီရလည်းမစီစဉ်တဲ့အခါမှာလုံချင်းနဲ့ပတ်သက်ပြီးသူတာဝန်ယူလဲဆိုမျိုးကိုလည်းပေါ်လာတယ်။
အဲ့ဒီတော့ DNCA လက်မှတ်မထိုးရသေးတဲ့အဖွဲ့တွေနဲ့တက်နိုင်မှုအလားအလာဘယ်လိုမြင်ပါလဲလို့မေးရမှာဦးညီရန်က
ဘောဌာနချုပ်ရဲ့ပြီးတော့ FPSCC တို့ရဲ့အစိုးရနဲ့တဘောတူညီမှုပေါ်မှာမှုဒီပါတဲ့အားလုံးပါဝင်နိုင်တော့ကောင်းတော့ပေါ့နော်။မပါဘဲနဲ့ဒီတိုင်းထိုင်ပြီးမလားဆိုတာကိုကျွန်တော်တို့ကတော့စဉ်းစားကြပေါ့နော်
။ DNCA လက်မှတ်မထိုးရသေးတဲ့အဖွဲ့တွေဒီတစ်ခေါက်ပြည်တော်စုငင်းချင်းညီလာခံတက်ရောက်နိုင်ဖို့အလားအလာကိုဥမ္မပေါ်ဆိုကတော့အခုလိုခွဲခြားသုံးသပ်ပြပါလေ
။ဘိုင်းကတော့အေးဇူမဖိတ်တဲ့ကိစ္စနဲ့ပတ်သက်လို့အေးနဲ့စေးတပေါင်းစုခွဲထားသုံးဘက်ရှိတာဟုတ်ကိုကန်ရဲ့ DNL ရဲ့အေးရဲ့ဒါစေးတပေါင်းစုပေါ့ FMPC ဆရာနိုင်ငံရေးတပေါင်းစုကိုခွဲတာဟုတ်စေးတပေါင်းစုဖွဲ့ရတော့ပတ်သက်ဖို့စာတပ်ပြုများတယ်နိုင်ငံရေးတပေါင်းစုကိုခွဲကတော့တပ်ပတ်တော့ချင်းငင်ရလိမ့်မယ်ထင်ပါတယ်စီရပြောမယ်ဆိုလို့ရှိရင်အေးကမဖိတ်တော့ငင်းကိစ္စတော့မပြေလည်ဘူးလားဟုတ်ဘဝကြီးမှာတကယ်လက်စတိုက်တာအေးနဲ့ပဲတိုက်နေတော့ငင်းတပေါင်းစုတွေရောပါမလားဆိုတာနဲ့ပတ်သက်လို့မေကုမေးစရာတစ်ခုရှိတာကဒီတစ်ပတ်ဒီ NRPC ကပြောရေးဆိုခွင့်ရှိသူဥစောထေသူပြောတာကတော့ခေါင်းဆောင်တွေကိုဘိုင်နင်းနဲ့ဖိတ်တယ်အဲ့လူတွေကိုပဲတက်ရမယ်ဆိုတဲ့ဘဝမျိုးဖိတ်တဲ့အချိန်မှာအဲ့လူတွေကိုယ်တိုင်မတက်နိုင်ရင်အစားဆုံးတက်နိုင်တဲ့လူကိုဒီဘက်ကလက်ခံတိုင်မခတ်တိုင်လည်းမသိဘူးဆိုတဲ့အခါကျတော့ဒီကိစ္စကတော့စောင့်ကြည့်အောင်ပဲလို့ထင်ပါတယ်။
အဲဒီတော့ဒီတစ်ခေါက်ညီလာခံကိုဖိတ်ကြားမှုမှာအကန့်အသတ်တွေဘာကြောင့်အခုလိုရှိခဲ့ပါလဲလို့မေးရမှာဥမ္မမောင်စိုးကဆက်ပြီး
တစ်ဖက်ကလည်းကိုဗစ်ကိုအကြောင်းပြလို့ရပါတယ်။တစ်ဖက်ကလည်းအေယူအကြံဖွဲ့ဖွဲ့ကြီးညာထားတဲ့အခြေအနေလည်းဆိုင်ပါတယ်။တစ်ဖက်ကလည်းပဲဒီ NC မထိုးတဲ့အဖွဲ့နဲ့ညှိနှိုင်းလို့မရတဲ့အခြေအနေလည်းဆိုင်နေမယ်လို့ထင်ပါတ
ယ်။ဒါပေမဲ့ဥညီရန်ကတော့အကျံဖက်ဖွဲ့သတ်မှတ်တာနဲ့အများကြီးမဆိုင်ဘူးလို့အခုလိုသုံးသပ်ပြပါတယ
်အကျံဖက်ကြောင်ညာတာတော့ဒီမြောက်ပိုင်းမဟာမိတ်လည်းအကျံဖက်ကြောင်ညာတာပဲဒါလည်းတက်နေတာပဲဟောတက်ခဲ့တာပဲဟောဘုံမလားဒီကြတဲ့သူကတော့ပြည်ထနာဖြစ်တဲ့အဖွဲ့ပရိပက္ခဖြစ်နေတဲ့အဖွဲ့ကပုံမတက်ရောက်တဲ့လေဒါမုံမူမိမှပြည်ထနာဖြစ်နေတဲ့ရခိုင်ဒေသမှာအလုံးတည်နေတာပဲတက်တယ်ဆိုတာမတက်တာထက်ကောင်းမီတာပဲလေလူ့ဆုံဆွေးနွေးမှုလမ်းကြောင်းတစ်ခုကတော့ပွင့်သွားတာပေါ့ဒါမျိုးပဲဆက်ထားမယ်ဆိုရင်တော့တိုင်းပြည်နဲ့နာတာပေါ့
တကယ်တော့အရင်ချင်းပါခဲ့တဲ့ဒီပြည်တော်စုအဆင့်ငင်းချင်းညီလာခံကြီးကို NCA လက်မှတ်မထိုးရသေးတဲ့အဖွဲ့တွေအနေနဲ့အခက်အခဲမျိုးစုံကြားကနောက်ဆုံးမှတက်ရောက်နိုင်ခဲ့ကြပြီမဲ့ဒီတစ်ခေါက်တော့ပိုခက်ခက်ခဲခဲဆုံးဖြတ်ရတော့မယ်လို့သုံးသပ်မှုတွေရှိနေပါတယ်ခင်ဗျာကျွန်တော်ဝင့်မယ်ပါ
အမေရိကန်မရိန်တပ်ဖွဲ့အတွင်းလိမ့်ပိုင်းဆိုင်ရာစော်ကားမှုတိုင်ကြားချက်တွေနဲ့ပတ်သက်လို့ဆက်သွယ်မေးမြန်းထားတာကိုတင်ပြပေးပါမယ်။ကျွန်မခင်ဗျူထွေးပါရှင်။အမေရိကန်မရိန်တပ်ဖွဲ့အတွင်းလိမ့်ပိုင်းဆိုင်ရာမတရားပြုကျင့်မှုနှောက်ယှက်စော်ကားမှုတွေဖြစ်လာရင်စနစ်တကျအရေးယူကင်တွယ်တဲ့နည်းလမ်းတွေအခိုက်အမာရှိထားပါတယ်လို့အမေရိကန်မရိန်တပ်ဖွဲ့ပြောခွင့်ရဗိုလ်ကြီး KC Litsi ကပြောပါတယ်။အမေရိကန်မရိန်တပ်ဖွဲ့အတွင်းလွန်ခဲ့တဲ့9နှစ်လောက်ကလိမ့်ပိုင်းဆိုင်ရာစော်ကားခံခဲ့ရတာကြောင့်စိတ်ဖိစီးမှုတွေကြုံခဲ့ရတယ်လို့ဆိုရဲအမေရိကန်မရိန်တပ်ဖွဲ့ကတက်ချက်မတ်သက်ဦးဖြစ်ရတဲ့ပတ်သက်ပြီးမေးမြန်းချိန်မှာအခုလိုဖြေကြားခဲ့တာပါမတ်သက်ဦးကတော့အတူနေချစ်သူရီးသားကိုလက်နက်နဲ့အကြမ်းဖက်တာတွေရှိခဲ့တယ်ဆိုရဲဆွဆွဲချက်နဲ့ပြီးခဲ့တဲ့ဧပြီလကစပြီးစစ်အချင်းတောင်တစ်ခုမှာချုပ်နှောင်ခံထားရပြီးတရားရင်ဆိုင်နေရတာဖြစ်ပါတယ်မတဲဦးရဲ့မိသားစုတွေကတော့အခုလိုအခြေအနေဖြစ်ရတာဟာလိမ့်ပိုင်းဆိုင်ရာစော်ကားခံရပြီးနောက်ပိုင်းဖြစ်လာတဲ့သူ့ရဲ့စိတ်ဝေဒနာကြောင့်ဖြစ်တယ်လို့ပြောပါတယ်။ပိုကြီးလစ်စီကတော့မတဲဦးဖြစ်ရတဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုတွေလုပ်နေစေတရားရေးဆိုင်ရာကိစ္စတခုဖြစ်တာကြောင့်ရောမတဲဦးရဲ့ပုဂ္ဂိုလ်ရေးဆိုင်ရာအခွင့်အရေးကိုလေးစားရမှာဖြစ်လို့သူ့အနေနဲ့ဘာမှမတ်ချက်ပြီးမပြောနိုင်ဘူးလို့ပြောပါတယ်။ဒါပေမဲ့မရိန်တပ်ဖွဲ့အတွင်းမှာလိမ့်ပိုင်းဆိုင်ရာအကြမ်းဖက်စော်ကားမှုတွေကိုအလေးနက်ထားတုံ့ပြန်ကင်တွယ်နေတဲ့အကြောင်းပြောပါရစေ
။ So I can't speak for the army and I also can't speak for the you know the entire Department of Defense. I can speak toward what I know about the Marine Corps.
So in this set of column ကိုစာပြောရမှာမဟုတ်တလို့ကောင်းဝေးဝင်ဌာနနဲ့ပြောခွင့်မရှိပါဘူး။မရိန်တပ်ဖွဲ့တွေကအချင်းချင်းကိုပဲပြောနိုင်ပါတယ်။
ကာဝေးဌာနကထုတ်ပြန်တဲ့စစ်တပ်အတွင်းမှာလိမ်မိုင်းဆိုင်ရာမတရားပြုကျင့်မှုတွေနဲ့ပတ်သက်လို့2019ခုနှစ်နှစ်ပတ်လည်အစီအခံစာကိုချင်တော့မရိတ်တဖို့ဝင်ကြမှာဒီလိုဖြစ်ရတွေကကြားဆင်းသွားရင်ဆိုတာတွေ့ရပါမယ်။ဒါမှလည်းလိမ်မိုင်းဆိုင်ရာမတရားပြုမှုတွေနဲ့ပတ်သက်ပြီးတော့အသိပေးတိုင်ကြားမှုနှဲပါရည်ဆိုတဲ့အချက်ကိုကျွန်တော်တို့နားလည်လက်ခံထားတာကြောင့်ဒီလိုအစီအခံစာထဲမှာဒီလိုဖြစ်ရတွေကြားဆင်းသွားတယ်ဆိုတာကိုကြည့်ပြီးတော့ဒါတွေတကယ်ပဲကြားဆင်းလာတယ်လို့တော့ကျွန်တော်တို့တစ်ချက်ချခံယူလို့မရပါဘူး။ရိတ်တဖွဲ့ရင်းနေနဲ့ဒီလိမ်မိုင်းဆိုင်ရာမတရားပြုကျင့်မှုတွေတောက်ရှက်စော်ကားမှုတွေကိုတိုက်ဖြတ်ဖို့တန်လေးထန်အခိုင်အမာချမှတ်ပြီးတော့လှုပ်ဆောင်နေတယ်ဆိုတာကိုတော့ပြောနိုင်ပါတယ်
။မြန်မာအမေရိကန်တဦးဖြစ်တဲ့မရိတ်တဖွဲ့ကတက်ချက်မတဲ့ဦးကတော့လူငယ်တဲ့9နှစ်လောက်ကဂျပန်နိုင်ငံအိုကီနာဝါကျွန်းမှာအမေရိကန်မရိတ်တပ်ဖွဲ့ဝင်တယောက်အနေနဲ့တာဝန်ထမ်းဆောင်နေတဲ့အချိန်တခြားမရိတ်တပ်သားတို့ကမတရားပြုကျင့်တာကိုခံခဲ့ရပြီးဒီပေါ်မှာအထက်အရာရှိကတာဝန်ယူဖြေရှင်းပေးခဲ့တာမရှိတဲ့အတွက်ပြင်းထန်တဲ့စိတ်ဖိစီးမှုဝေဒနာကိုခံစားခဲ့ရတယ်လို့မက်သဲဦးရဲ့ဖခင်ဦးအာယူကပြောပါတယ်။
ဒါတော့တမီးကအိုကီနာဝါကျွန်းစုမှာနေတဲ့ဦးကအဲ့ဒီစိတ်ဝေဒနာသူ့ရဲ့အထက်အရာရှိတို့မဟုတ်သူ့နဲ့လောဘကင်တဲ့ကနေသူ့ကိုအဲ့ဒီခုနကတော့ special assault လို့ပါပေါ့နော်သူတို့ခေါ်တာအဲ့ဒါကြီးလုပ်တဲ့အတွက်ကြောင့်အဲ့ဒီပုံမှာသူစိတ်နှောက်အချက်အများကြီးဖြစ်ခဲ့ရတယ်ဖြစ်ခဲ့ပြီးတော့သူက United States ပြန်ရောက်တဲ့သူ့ base ကိုပြန်ရောက်နေကြသူရဲ့အထက်အရာရှိကိုဒီဟာကိုအချက်လက်နဲ့တကွာသူတိုင်တယ်သူတိုင်နဲ့သာမိတ်တူလေးကျွန်တော်ဆိုမှသူပို့လာသူဒီဟာနဲ့ပတ်သက်လို့အများနဲ့စိတ်ဆန်းအောင်စနေဖြစ်နေစိတ်ခံစားချက်မကောင်းဘူးသူရဲ့အထက်အရာရှိဒီကြောင်းတွေသူတိုင်တယ်တိုင်တဲ့အခါမှာလည်းပဲသူတို့ကဒီဟာနဲ့ပတ်သက်လို့ဖြည်းဖြည်းရောရောအေးမယူဘူ
းဒီစိတ်ဖိစီးမှုကြောင့်ပဲမှတ်သဲဦးဟာအတူနေသူအပေါ်လက်နဲ့နဲ့ချင်းချောက်တဲ့အထိဖြစ်ခဲ့ပေမဲ့ဒါဟာတမင်ရွေချင်းနဲ့ထိခိုက်အောင်လုပ်ခဲ့တာမဟုတ်ဘူးလို့ဥအာယူကပြောပါတယ်။မသဲဦးကိုဆဆွဲထားတဲ့အမှုမှာလက်နဲ့နဲ့ချင်းချောက်ခံရသူဖြစ်တဲ့မသဲဦးရဲ့ရီစာမိုက်ကယ်ကိုရိုင်းကလည်းဂျာကူနားလေတဲ့အတွက်အမှုကိုပြန်ရုပ်သိမ်းပေးဖို့တောင်းဆိုထားပါတယ်။ဒီလ9ရက်နေ့တုန်းကမသဲဦးရဲ့အမှုကိုစစ်တရားရုံးမှာပထမဆုံးအကြိမ်ကြားနာရမှာလေမသဲဦးရဲ့ရှင်နေကဒီအချက်ကိုပဲအဓိကရှောက်လဲခဲ့တယ်လို့ဥအာယူကပြောပါတယ်။
အဲ့ဒီအခင်းဖြစ်တဲ့နေရာမိုက်ကယ်ရဲ့အိမ်မှာတတ်ထားတဲ့ဗီဒီယိုကင်မရာကိုသူတို့ယူပြီးအဲ့ဒီကင်မရာကနေပြထားတဲ့အချက်တွေကိုသူတို့ကနေပြီးတော့နင်းပြီးတော့သူတို့ကနေပြောသွားတယ်အဲ့ဒါပဲသူတို့ပြောတယ်ဒီဘက်ကရှင်းနေရလဲပြန်ပြောတယ်အခုလိုဖြစ်ရတဲ့အကြောင်းရင်းဟာကျွန်တော်တမီးရဲ့နှစ်ပေါင်းများစွာစာမျက်နှာ1000ကျော်ရှိတဲ့ဒီ report တွေအရသူကစိတ်ယောဂါကိုပြင်းထန်စွာခံစားနေရတယ်ဒါကြောင့်မလို့သူကဒီလိုမျိုးသူ့ရဲ့ behavior တွေကကြမ်းတမ်းခြင်းဖြစ်တယ်ဒါကြောင့်မလို့သူ့ကိုပို့ရမှာက confinement မဟုတ်ဘူးသူ့အပေါ်မှာဆေးရုံဖြစ်တယ်လို့ရှင်းနေရနေလျှောက်လဲသွားတယ
်အမှုနဲ့ပတ်သက်လို့ကတော့ကနဦးအဆင့်နှစ်ဖက်ရှိနေသူရဲ့လျှောက်လဲချက်တွေကိုနားထောင်နေအဆင့်သာဖြစ်တာမို့အမှုအသွားလာဘယ်လိုဖြစ်လာမလဲဆိုတာတော့မပြောနိုင်သေးပါဘူးအမှုကိုနောက်တစ်ချိန်ဘယ်တော့ကြားနာမလဲဆိုတာလည်းမသိရသေးဘူးလို့ဥအာယူကပြောပါတယ်မရင်းတပ်ဖွဲ့ပြောခွင့်ရဗိုလ်ကြီးလစ်စီကတော့မရင်းတပ်ဖွဲ့အထွန်းမှာလိမ်မိုင်းဆိုင်ရာမတရားပြုကျင့်စော်ကားနှောက်ယှက်တာတွေကြုံရတယ်ဆိုရင်ဘယ်သူမှမစိုးတန်ချားနိုင်ပြီးလူအပ်တဲ့ပံ့ပိုးကူညီမှုတွေရယူနိုင်ပါတယ်လို့ပြောပါတယ်
Regardless of if sexual assault occurred, you know, a few hours ago or a few years ago, the same process would kind of kick in within the sexual assault
prevention program. လိမ်မိုင်းဆိုင်ရာနှောက်ယှက်စော်ကားမှုကာကွယ်ရေးနဲ့တုံ့ပြန်ကင်တွေရေးအစီအစဉ်တိုင်းဆောင်ရွက်ပါတယ်မတရားပြုကျင့်ခံရသူအနေနဲ့အကန့်သက်ထားပြီးတော့တိုင်ကြားမှုဒါမှမဟုတ်ဘာအကန့်သက်ချက်မှမထားဘဲနဲ့တိုင်ကြားမှုဆိုတော့တိုင်ကြားနိုင်တဲ့နည်းလမ်းနှစ်ခုရှိပါတယ်ဆိုလိုတာကတိုင်ကြားမှုတစ်ခုရှိလာတယ်ဆိုရင်တိုင်ကြားသူအနေနဲ့လိုအပ်တဲ့ကျန်းမာရေးဆိုင်ရာစောင့်ရှောက်မှုခံယူတာဆွေးနွေးအကြံဉာဏ်ယူတာတရားဥပဒေအရအရေးယူကင်တွယ်မှုတောင်းဆိုမှုတွေလုပ်နိုင်ပါတယ်အဲ့ဒီအတွက်လိမ်မိုင်းဆိုင်ရာမတရားပြုမှုတုံ့ပြန်ကင်တွယ်ရေးတာဝန်ခံတယောက်နဲ့ခရီးသူကရှေ့ထွက်လိုက်ပါကိုကြီးဆောင်ရွက်ပေးသူတရားခံထားပေးပါတယ်။ဒီတိုင်ကြားရဲ့ပုံစံနှစ်ခုမှာအဓိကကွဲလွဲတာကတော့တိုင်ကြားသူအနေနဲ့တရားဝင်စုံစမ်းစစ်ဆေးမှုကိုလက်ခံသလားလက်မခံဘူးလားဆိုတာပါ။တိုင်ကြားသူကသူ့ရဲ့ကိုယ်ရေးအချက်အလက်အသေးစိတ်ဖြစ်စဉ်အခြေအနေကိုသက်ဆိုင်သူတွေကလွဲပြီးတော့ဘယ်သူ့ကိုမှသိခွင့်မပြုဘူး။တရားဝင်စုံစမ်းစစ်ဆေးမှုကိုလည်းလက်မခံခြင်းဘူးဆိုရင်တော့ဒါကအကန့်အသတ်နဲ့တိုင်ကြားတာမျိုးဖြစ်ပါရင်မရိတ်တဖွဲ့အနေနဲ့တော့ဒီလိုဖြစ်ရတွေဖြစ်လာရင်တရားဝင်စုံစမ်းစစ်ဆေးတာကိုလက်ခံနေအကန့်အသတ်မထားတဲ့တိုင်ကြားမှုမျိုးကိုအားပေးပါတယ်။ဒီတော့မှအဖြစ်ကျူးလွန်တဲ့သူကိုထိထိရောက်ရောက်ဖော်ထုတ်အရေးယူနိုင်မှာဖြစ်ပါတယ်
။မရိတ်တဖွဲ့အပါအဝင်အမေရိကန်စစ်တပ်အထက်မှလိမ်မိုင်းဆိုင်ရာမတရားပြုကျင့်မှုနှောက်ယှက်စော်ကားမှုတွေနဲ့တိုင်ကြားမှုတွေကတော့2019ခုနှစ်အတွင်း300ခန့်တိုးလာတာတွေ့ရတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဌာနပင်တဂွန်စစ်ဌာနချုပ်ကထုတ်ပြန်တဲ့2019ခုနှစ်အတွက်အစဉ်ကန်စာမှာဖော်ပြထားပါတယ်ရှင်။
မင်္ဂလာပါသောတာရှင်များရှင်ကျမတင်ကြီးထိုက်ပါကမ္ဘာသတင်းတွေမှာဖော်ပြနေတဲ့မြန်မာဆိုင်ရာစောင့်ပါတချို့ကိုတင်ပြပါမယ် bharatshetty.in website ကဖော်ပြတဲ့ရာဗီရှန်ကာရဲ့အတွေ့အမြင်စောင့်ပါကိုအရင်ကောက်နှုတ်တင်ပြပါမယ် understanding ပေါက်ဖို့ Khen Myanmar Resist China Debt Trap တရုတ်ရဲ့အကျွေးထောင်ချောက်တန်းမြန်မာခုခံနိုင်ပါမလားဆိုတဲ့ခေါင်းစဉ်နဲ့ရေးထားပါတယ်ဒီနှစ်နေဦးပိုင်းမှာတရုတ်သမ္မတရှီရဲ့မြန်မာခီးစဉ်အတွင်းနှစ်နိုင်ငံသဘောတူညီချက်33ခုလက်မှတ်ထိုးခဲ့ကြပါတယ်လို့ဆောင်းပါးကိုအစပြုပါတယ်မြန်မာနိုင်ငံတွင်းကတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအပေါ်တရုတ်ကွန်မြူနစ်ပါတီရဲ့အခန့်ကဏ္ဍနဲ့ပတ်သက်ပြီးလဲဗိုလ်ချုပ်မှူးကြီးမြောင်နိုင်ကတရုတ်သမ္မတနဲ့ဆွေးနွေးခဲ့ပါတယ်တဲ့2019ခုနှစ်နိုဝင်ဘာလမှာတောင်ပလောင်လက်နက်ကိုင်တပ်ဖွဲ့ထံကနေတပ်မတော်ကလက်နက်တွေသိမ်းဆီးခဲ့တဲ့အထက်မှာတရုတ်လို FN6 တွေလည်းပါခဲ့သလိုအင်းအင်းရခိုင်လက်နက်ကိုင်အဖွဲ့ဟာလည်းတရုတ်လို့လက်နက်တွေရနေတဲ့အပေါ်တပ်မတော်ဘက်ကအတော်လေးမကြည်မနက်ဖြစ်နေပါတယ်တဲ့ဒါကြောင့်လဲရုရှားကိုရောက်တော့ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကနိုင်ငံတွင်းကတောင်းကျမ်းသူတွေဟာခိုင်မာအကောက်တဲ့အဖွဲ့တွေရဲ့ပံ့ပိုးမှုကိုရနေတယ်လို့ပြောခဲ့တာပါတဲ့ဒါဆိုရင်တရုတ်ကွန်မြူနစ်ပါတီကိုရည်ညွှန်းပြီးပြောတာလို့ဆောင်းပါးရှင်ကကောက်ချက်ချပါတယ်ဒီဘက်ခေတ်မှာတရုတ်ခါမြန်မာအတွက်တိတ်ကိုအရေးကြီးနေတယ်နိုင်ငံရေးစစ်ရေးစီးပွားရေးတန်တမာရေးအားလုံးမှာတိတ်ပြီးတော့အခရာချနေတယ်တရုတ်ခါအကြီးဆုံးကုန်သွယ်ဘက်ရင်းနှီးမြှုပ်နှံမှုကလည်းများတယ်တစ်ချိန်တည်းမှာပဲတန်တမာရေးအရဆိုရင်လဲကုလသမဂ္ဂမှာတရုတ်ကဗီတိုသုံးပြီးမြန်မာကိုကာကွယ်ပေးနေပါတယ်တဲ့နိုင်ငံရေးအရဆိုရင်လဲတရုတ်ကွန်မြူနစ်ပါတီဟာ NLD စစ်တပ်တွနဲ့တင်မဟုတ်ဖဲတိုင်းရင်းသားလက်နက်ကင်တွေနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာပါဩစာညောင်းနေတာပါတဲ့မြန်မာနိုင်ငံတွင်းကတရုတ်ရဲ့ပမာဏများလာတဲ့ရင်းနှီးမြှုပ်နှံမှုတချို့ကိုမြန်မာဘက်ကရင်းနှီးမြှုပ်နှံမှုရှော့ချလာတဲ့အချက်ကိုထောက်ပြပြီးမြန်မာခေါင်းဆောင်ပိုင်းဟာတရုတ်ရဲ့အကျွေးထောင်ချောက်ကိုစိုးရိမ်လာနေတယ်တရုတ်ရဲ့စီးပွားရေးဇင်းကြံစီမံကိန်းကြီးဟာဆိုရင်လေမြန်မာနိုင်ငံတွင်းကတိုင်းရင်းသားလက်နက်ကင်တွေနဲ့ပဋိပက္ခရှိတဲ့နေရာတွေမှာဖြစ်နေတယ်ဒီလိုစီရေးပြိပခဖြစ်နေတဲ့နေရာတွေမှာငွေပုံအော်ရင်းနှီးမြှုပ်နှံမှုကပြိပခအဆုံးသတ်ရေးအထောက်အကူဖြစ်စေမလားဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပါဘူးတဲ့မြန်မာနိုင်ငံအရေးမှာအနောက်နိုင်ငံတွေကတင်းတင်းကြပ်ကြပ်ဆောင်ရွက်လာပြီးတရုတ်ဘက်ကရင်းနှီးမြှုပ်နှံမှုတွေတိုးလာတာဟာဆိုရင်တော့တရုတ်ရဲ့ဂွင်တဲရောက်အောင်မြန်မာကိုတွန်းပို့သလိုဖြစ်နေတယ်လို့ဆောင်းပါးရှင်ကသူ့အတွေ့သူ့အမြင်ကိုရေးသားထားပါတယ်အပြည့်အစုံကိုတော့bharatshetty.in မှာဖတ်ရှုနိုင်ကြပါတယ်ရှင
် View American တိုင်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ် American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ။
အခုဆက်ပြီးအင်္ဂါညဆွေးနွေးခန်းကိုနှာစင်ရပါမယ်။လူမနာရှိရနေမှာကျင်းပမှုစီစဉ်ထားတဲ့2020ပြည့်ပါတီဆိုဒီမိုကရေစီအထွေထွေရွေးကောက်ပွဲမှာပထမဆုံးအကြိမ်မဲပေးခွင့်ရကြမယ်မဲဆန္ဒရှင်အရေးအတွက်၅သန်းပတ်ဝန်းကျင်ရှိမယ်လို့ခန့်မှန်းထားပါတယ်ဒီလိုမဲဆန္ဒရှင်တွေအပြင်အရင်ရွေးကောက်ပွဲတွေမှာမဲပေးခွင့်ရှိပေမဲ့အကြောင်းအမျိုးမျိုးကြောင့်မဲမပေးခဲ့ရပဲအခုလာမဲ့ရွေးကောက်ပွဲမှာမှမဲပေးကြမယ်သူတွေလည်းရှိနေပါသေးတယ်ဒီရွေးကောက်ပွဲမှာပထမဆုံးအကြိမ်မဲပေးခွင့်ရကြမယ်မဲဆန္ဒရှင်တွေရဲ့အခန့်ကဏ္ဍကဘယ်လောက်အရေးပါပါသလဲသူတို့မဲပေးတဲ့အခါမှာဘယ်ချက်ကိုအဓိကကြည့်ပြီးမဲပေးဖို့ဆုံးဖြတ်ဖွယ်ရှိပါသလဲအမျိုးသမီးမဲဆန္ဒရှင်တွေကရောဘယ်လိုအချက်ကိုအဓိကကြည့်ဖွယ်ရှိပါသလဲစာတော်တွေကိုအခုဆွေးနွေးကမ်းမှာနားဆင်ရပါမယ် The Fifth Pillar အဖွဲ့ကလုပ်ငန်းအစီအစဉ်ဒါရိုက်တာလည်းဖြစ်ရှိနေလည်းဖြစ်သူဦးနေဝင်းနိုင်ဖန်တီးရင်အဖွဲ့ကဒါရိုက်တာဒေါခင်လေးငယ်တို့ပါဝင်ဆွေးနွေးထားကြပါခင်ဗျာဒီဝင်နိုင်တဲ့မခင်လေးငယ် VOE season မှာပါဝင်ဆွေးနွေးပေးတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်မင်္ဂလာပါခင်ဗျဟု
တ်ကဲ့မင်္ဂလာပါခင်ဗျဟုတ်ကဲ
့ကျွန်တော်တို့ဒီညအဓိကတော့ဒီ2020ရွေးကောက်ပွဲမှာပထမဦးဆုံးကြိမ်မဲပေးမဲ့လူငယ်တွေလို့ဆိုရမှာပေါ့လေနော်အဲ့ဒီချင်းကြမှာအသက်ပြည့်မယ်ဆိုတော့ကျွန်တော်သိထားသလောက်ဒီရွေးကောက်ပွဲမှာပထမဦးဆုံးကြိမ်မဲပေးမဲ့လူကြီးတွေက ငါးသန်းပတ်ဝန်းကျင်ရှိတယ်လို့ကျွန်တော်သိထားတယ်အဲ့ဒါဟုတ်ပါလား
ဟုတ်ကဲ့ခင်ဗျာဟိုကျွန်တော်တို့ဒီစီးရင်ထုတ်ပြန်တုန်းကတော့ကျွန်တော်ငါးသန်းမိမိရှိတယ်ပေါ့လေနော်ဥမာကျွန်တော်တို့ဒီသူတို့ဒီထုတ်ပြန်တဲ့ကာလတုန်းက UEC ကထုတ်ပြန်တဲ့ကာလတုန်းကသူကဒီဟိုပေါ့2020 December လာထီကိုသူကဟိုပေါ့အဲ့ဒီလောက်ထီကိုသူကကောက်ထားတာပေါ့လေစီးရင်ကိုအဲ့တော့အခုကကျွန်တော် November 10ရက်နေ့မှာလုပ်မယ်လို့ပြောလိုက်တာဖြစ်တဲ့အတွက်ကြောင့်မလို့အရေးအတွက်ကတော့အနေငယ်ရော့သွားနိုင်တဲ့အနေထားတော့ရှိလိမ့်မယ်လို့ထင်ပါတယ်ခင်ဗျာ။ဒီလိုမျိုးလို့လည်းကျွန်တော်တို့ကတော့ဒီလူကြီးကတော့၅တန်းလောက် first time voter 5တန်းလောက်ရှိတယ်လို့ကျွန်တော်ပြောကြပါတယ်ခင်ဗျာ။ဟုတ်ကဲ့
ဟုတ်ကဲ့ခင်ဗျာ။ဆိုတော့ဒီ၅တန်းဆိုတဲ့အရေးအတွက်ကမနည်းဘူးပေါ့နော်။ပထမဦးဆုံးကြိမ်မဲ့ပေးမယ့်လူကြီးအတွက်ကဆိုတော့ဒီထဲမှာအမျိုးသမီးအရေးအတွက်လည်းပါလာမှာပဲ။ marketing လို့ကကြတော့ရွေးကောက်ပွဲမှာနိုင်ငံရေးမှာအမျိုးသမီးတွေရဲ့ခံကဏ္ဍအမျိုးသမီးတွေပိုပါဝင်လာဖို့အဓိကလှုပ်ဆောင်နေတဲ့အဖွဲ့အစည်းဆိုတဲ့အခါကြတော့ဒီအမျိုးသမီးပထမအကြိမ်မဲဆန္ဒရှင်တွေနဲ့ပတ်သက်လို့ရောမကင်လင်းငယ်တို့အဓိကဘာတွေလုပ်နေတာရှိပါလဲ
ဟုတ်ကျမတို့ဒီမဲဆန္ဒရှင်အသိပညာပေးတဲ့ဟာမျိုးတွေလုပ်ပါတယ်ရှင်အဲ့ဒီမှာတော့ကျမတို့ဒီအမျိုးသမီးကြီးတော့မဟုတ်ဘူးဒီတိုင်းရင်းသားဒေသတွေနောက်ဝေးရဲ့ဒေသတွေမှာပေါ့နော်ကျမတို့ရဲ့စီမံချက်ဧရိယာမှာပါတဲ့ဒေသတွေမှာကျမတို့ကမဲဆန္ဒရှင်ပညာပေးအေးလုံးလေးရှိရယ်။ညကတော့တင်နန်းတွေလုပ်ထားဖို့။အခုကတော့ကိုဗစ်ကာလဖြစ်တဲ့အတွက်အဲဒီ Facebook စာမျက်နှာတွေကနေပြီးတော့နိုင်ငံသားအသိပညာပေးဟာတွေလုပ်တယ်။နောက်တချို့ Zoom meeting နေနဲ့ဒီဒေတာမှရှိတဲ့လူတွေကိုတင်နန်းပေးသူတို့ကနေတစင်စင်းပွားတာမျိုးတွေလုပ်တယ်ရှင်။အဲ့ဒီမှာအမျိုးသမီးကတော့အနည်းဆုံးတင်နန်းမှာ80ရာခိုင်နှုန်းပါဖို့ပေါ့နော်။ဒါမျိုးတွေလုပ်ထားပါတယ်။အဲဒီ first time voter ကတော့အသက်အရွယ်အရာ first time voter လို့အခုစာရင်းထုတ်ပေးမယ်။တကယ်တမ်းကျမတို့ဒီတွေ့လေးလာတွေ့ရှိချက်တင်နန်းတွေကအတွေ့အကြုံတွေကအဝေးလံခေါင်ထားတဲ့နေရာမှာအမျိုးသမီးအများစုကမှတ်ပုံတင်မရှိထားဘူး။မရှိကြတော့ဒီမဲမထည့်ခဲ့တဲ့ဟာ2015မှာလည်းမဲမထည့်ရတဲ့လူတွေပေါ့နော်။သူတို့လည်းဒီ2020မှာတော့မင်းထင်နိုင်မှုကျမတို့တင်တဲ့နေရာတစ်ဆင့်အဲဆွဲဆောင်နေပေါ့နော်နောက်ပညာပေးတယ်အဲ့ခါသူတို့တွေလည်းဒီ first time voter အုပ်စုတွေမှာတော
့ပါတာပါဥဒါဒါစိတ်ဝင်စားစရာပဲအသက်ပြည့်တာကြောင့်အသက်အရွယ်ကြောင့်မို့လို့ပထမဆုံးကြိမ်မဲပေးတဲ့စီးရင်ထဲမှာဝင်သွားတဲ့အပြင်ကိုအသက်ပြည့်ပြီးတော့ညာလဲပဲငိုတုံးကအချိန်ဒီအကြောင်းကြောင့်မဲမပေးခဲ့ဘူးတဲ့လူတွေဒီလဲပဲဒါပထမဆုံးကြိမ်မဲပေးမဲ့လူစီးရင်ထဲမှာပါသွားတာဖြစ်တာပေါ့လေဆိုတော့ကိုနေဦးနိုင်ဒီအခြေအတွက်ကမနေဘူးဗျာမနေဘူးဆိုတဲ့အခါကျတော့ဒီပထမဦးဆုံးကြိမ်မဲပေးမဲ့လူတွေမဲပေးကြဖို့မဲယုံကိုသွားဖို့မဲပေးကြဖို့ကိစ္စကဒီရွေးကောက်ပွဲအတွက်ဘယ်လောက်ရေးပါတယ်လို့ပြောနိုင်ပါလဲ
အဲကျွန်တော်တို့ဒီကိစ္စကတော့ democracy ကိစ္စဖြစ်သွားတာပေါ့လေနော်ကျွန်တော်တို့ democracy လို့ပြောလိုက်လို့ရှိရင်တော့ကျွန်တော်တို့လူတိုင်းရဲ့အတန်းနေပါဝင်ရမယ်နိုင်ငံညာရှိတယ်လူတိုင်းပါဝင်ခွင့်ရှိရမယ်ဆိုတော့အဲကိစ္စလိုမျိုးဖြစ်ပါတယ်ခင်ဗျတကယ်လို့ဒီလူငယ်၅တန်းလောက်ကသူတို့ကမဲထွက်မပေးကြဘူးဆိုလို့ရှိရင်ဒီ၅တန်းလောက်ဆိုတော့ကကျွန်တော်တကယ်ကိုများတဲ့အီအတွက်ဖြစ်ပါတယ်အဲ့တော့အဲ့ဒီလူတွေမဲထွက်မပေးကြဘူးဆိုလို့ရှိရင်သူတို့ရဲ့ကိုစားပြုမှုတွေတွေကကျွန်တော်ရှုံးရှုံးသွားတာပေါ့ပြောရမယ်ဆိုလို့ရှိရင်ကျွန်တော်တို့ဒီ first time youth voter ကအင်တာအရေးကြီးတဲ့အနေထားမှာရှိတယ်လို့ကျွန်တော်တို့ကမြင်နေပေါ့နော်ဘာလို့လဲလို့ပြောတဲ့အခါမှာအခုဒီတကြိမ်မဲပေးပြီးတော့လို့ရှိရင်လည်းသူတို့ကနောက်လာမယ်လာမယ်ရွေးကောက်ပွဲတွေမှာအဆင်ဆက်မဲပေးကြမယ်သူတွေဖြစ်တယ်အဲ့ဒါကြောင့်မလို့ first time တည်းဟိုကသူတို့ကဒီမဲပေးတဲ့အနေထားကိုရသွားမယ်ဆိုလို့ရှိရင်နောက်ကျလို့ရှိရင်လည်းမဲကိုအဆင်ဆက်ပေးသွားနိုင်တဲ့သဘောလိုမျိုးဖြစ်တာပေါ့အဲ့တော့ကျွန်တော်တို့ရဲ့ဒီပညာရေးစနစ်မှာရောပဲကျွန်တော်စနစ်မှာရောပဲကဒီဒီမိုကရေစီပညာရေးစနစ်မရှိနေတာဖြစ်တဲ့အတွက်ကြောင့်မလို့သူတို့အားနည်းနေတာဖြစ်တဲ့အတွက်ကြောင့်မလို့ကျွန်တော်တို့မဲဆိုတာဘာကြောင့်ပြရတလေဒါမျိုးတွေတော့မတိခဲ့ဘူးဒီမိုကရေစီပရိုက်တစ်တွေမရှိခဲ့ဘူးဆိုလို့ရှိရင်လည်းအဲ့ဒီလူတွေကကြီးသွားတာနဲ့မြတ်တနည်းကြီးသွားတာနဲ့မြတ်ကျွန်တော်ဒီမိုကရေစီခိုင်မာအားကောင်းတာပုံကိုကျွန်တော်တို့ကအထောက်အပံ့မဖြစ်စေဘူးလို့ကျွန်တော်ကမြင်ပါတယ်ခင်ဗျ
ဟုတ်ကဲ့ပါခင်ဗျမကင်လင်းရဲ့ရောဒီပထမဦးဆုံးချိန်မဲပေးဖို့အကျုံးဝင်သူတွေမဲပေးဖို့ကိစ္စဒီဒီလာမဲ့ရွေးကောက်ပွဲအတွက်ဘယ်လောက်ရေးပါတယ်လို့မြင်ထားပါတယ်
ဟုတ်ကဲ့ဒီနိုင်ငံသားတွေမဲပေးဖို့ကတော့ဒီကျမတို့အနေနဲ့ကတော့ပထမအကြိမ်ပဲဖြစ်ဖြစ်ပဲကြည့်အခုမဲပေးဖို့အခွင့်အရေးရှိတဲ့လူများလူတိုင်းပေါ့နော်မဲပေးဖို့အခွင့်အရေးကြုံလာပြီဆိုရင်မဲပေးစီချင်တာပါပဲဒါပေမဲ့ဒီ theory တွေနောက်ဟိုပေါ့ယူဆချက်တွေအရာ first time voter အရာဘာတွေအတွက်အရေးကြီးလဲဆိုရင်ခုနလိုနိုင်ငံရေးအလှည့်အပြောင်းလည်းဖြစ်သွားနိုင်တယ်ပေါ့ခုနလိုနိုင်ငံရေးပါတီအနေနဲ့ဆိုရင်တချို့ဒီအရင်ရွေးကောက်ပွဲမှာရှိတဲ့ရလက်ကတော့ခုနနိုင်ငံရေးအခြေအနေစိုးစိုးဝါးဝါးတခုခုပေါ့ဒါမှမဟုတ်လေထူးထူးခြားခြားမရှိခဲ့ဘူးဆိုရင်အဲ့ဒီရလက်အတိုင်းနောက်ရွေးကောက်ပွဲမှာလည်းအနိုင်ရဟိုပေါ့နော်ဟိုမဲအပြတ်သက်နိုင်ထားခဲ့ရင်အနိုင်ရတဲ့ပါတီကပဲဆက်ပြီးနိုင်မှုအလားအလာရှိတယ်ပေါ့သို့တော့ first time voter ရဲ့ result ဟိုရလက်ကကြာသူတို့ဆန္ဒ မတိရသေးဘူးဆဲအခါမှာဒီအာဒီအတိုက်အခံပါတီခေါ်မလားပေါ့နော်ဒီ
နောက်ထပ်ပါတီတစ်ခုပေါ့
အပြတ်အသတ်မနိုင်ထားသေးတဲ့ပါတီတွေကဒီ first time ပုံစံတွေဦးစားပေးပြီးသူတို့ပါတီရဲ့မူဝါဒတွေသူတို့ရွေးကောက်ဝင်နိုင်ဘာလုပ်မယ်ဆိုတာတွေများစွာဖြင့်မဲဆွဲလေးရှိရပေါ့ဒါကြောင့်ဒီ first time ပုံစံတွေကဒီရွေးကောက်ဝယ်ရလက်အတွက်လဲသူတို့ကအပြောင်းလဲတစ်ခုဖြစ်နိုင်တဲ့အနေအထားမှာရှိ
တယ်တိတ်ကိုရေးပါတယ်ဆိုစားပဲဟုတ်ကဲ့ခင်ဗျာကျွန်တော်ကိုနေဝန်းနိုင်ကြီးကိုနေဝန်းနိုင်ကြီးတို့သိထားသလားအခုကကိုနေဝန်းနိုင်ကြီးတို့ကဒီမေဆန္ဒရှင်နေနေပညာပေးတာထိစပ်တာတွေရှိနေတဲ့အခါကျတော့ကျွန်တော်ဒီနေရာမှာစိတ်ဝင်စားတာဒီပထမဦးဆုံးချင်းမဲပေးမယ်လူငယ်တွေလို့ပဲကျွန်တော်ဆိုကြပါဆိုဒီလူငယ်တွေကဒီတိုင်းပြည်ရဲ့နိုင်ငံရေးနဲ့ပတ်သက်လို့ရွေးကောက်ပွဲနဲ့ပတ်သက်လို့ဟလာသူတို့ရဲ့စိတ်ဝင်စားမှုကရောအကြံပြင်းကိုနေဝင်နိုင်လို့ဘယ်လိုသိထားလဲ
အဲဒီဟာကကျတော့ကျွန်တော်၃မျိုးလောက်တော့ဖွဲ့ပြီးတော့မှပြောရမယ်ခင်ဗျာနည်းနည်းရှင်းရှင်းဝေးပြောရမလားမသိဘူးခင်ဗျာဟိုပထမတစ်ခုလူငယ်အုပ်စုကတော့အုပ်စု၃စုပေါ့လေပထမအုပ်စုကတော့ကျွန်တော်တို့ကနိုင်ငံရေးကိုစိတ်ဝင်စားတယ်မဲဘယ်လိုပေးရမလဲဆိုတာလည်းသိတဲ့အုပ်စုနောက်တစ်ခုကကျတော့ကျွန်တော်နိုင်ငံရေးကိုစိတ်ဝင်စားတယ်ဒါပေမဲ့မဲဘယ်လိုပေးရမလဲဆိုတာမသိတဲ့အုပ်စုဘာတွေမဲပေးရမလဲဆိုတာမသိတဲ့အုပ်စုနောက်ဆုံးတစ်ခုကတော့ကျွန်တော်နိုင်ငံရေးကိုလည်းစိတ်ဝင်စားဘူးမဲဘာကြောင့်ပေးရတယ်ဆိုတာမဲပေးတဲ့စနစ်လည်းတော့မသိဘူးဆိုတဲ့အုပ်စု၃စုကျွန်တော်တို့တွေ့နေတာလေးတွေတွေ့ရပါတယ်ခင်ဗျအဲ့တော့ဒီ၃စုထဲမှာနိုင်ငံလည်းစိတ်ဝင်စားတယ်ကျွန်တော်တို့ဒီပါဝင်လဲပါဝင်မယ်မဲလဲပေးမယ်ဆိုတဲ့အုပ်စုကတော့ကျွန်တော်တို့နည်းနေသေးတယ်ခင်ဗျာအထူးဖြစ်မြို့ကြီးပြကြီးမှာပေါ့လေရှမ်းပြည်မှာပြောမယ်ဆိုရင်ကျွန်တော်တို့မြို့ကြီးမှာတိုင်းတုံတို့တချစ်လေးတို့အဲ့ဒီလောက်ကလူတွေပဲကျွန်တော်တို့ကမဲပေးတော့စိတ်ဝင်စားတယ်ကျန်တဲ့လူငယ်တော်တော်များများကတော့ကျွန်တော်တို့ကနောက်အုပ်စုထဲမှာပါတဲ့လူငယ်တော်တော်များများကတော့ကျွန်တော်တို့ကပါလဲဆိုတော့မဲပေးတဲ့စနစ်ကိုမတိကျဘူးဆိုတဲ့အချက်လေးတွေကျွန်တော်တို့ဟိုတွေ့ရပါတယ်ခင်ဗျအဲ့တော့ဒီကောင်လေးတွေကအခုဒါလေးတွေစင်ခေါ်မှုတွေပေါ့လေကျွန်တော်တို့ကပြန်တူပြဖြစ်ချင်တာပေါ့အဲ့တော့ကျွန်တော်တို့ခုလူငယ်တွေကို voter education တွေပေးလိုက်တယ်သူတို့အနေနဲ့သူ့တငယ်ချင်းတွေကိုပြန်ပြီးတော့မှဒါကဘလောက်အရေးကြီးတယ်ဆိုတဲ့ဟာမျိုးကိုကျွန်တော်စင်ပွားလှုပ်သွားချင်တာပေါ့လေ
ဒါ
ပေမဲ့လို့လည်းကျွန်တော်တို့မှာစင်ခေါ်မှုတော့ရှိနေတော့မယ်အဲ့တော့ဆရာမင်းခွန်ကျွန်တော်တို့အကြံပြင်းပြန်ပြောမယ်ဆိုလို့ရှိရင်စိတ်ဝင်စားတဲ့အုပ်စုနဲ့မဲဘလို့ပေးရမလဲဆိုတဲ့အုပ်စုကနေတယ်ကျွန
်
တော်တို့မဲဘလို့ပေးရမလဲဆိုတာမတိတဲ့အုပ်စုကကျွန်တော်တို့အရင်များတယ
်
အဲ့ဒီအဲမှာတောင်မှစိတ်ဝင်စားတဲ့သူနဲ့စိတ်မဝင်စားတဲ့သူမင်းရောက်ကျွန်တော်ရှိနေသေးတာပေါ့အ
ဲ့
တော့စိတ်ဝင်စားတဲ့မဲမပေးတတ်တဲ့သူကိုကျွန်တော်တို့ကအော်ဘောဗိုတာ education တွေလောက်ရတာလွယ်တယ်ကျွန်တော် training ဖိတ်ဖို့ပါအောင်ကျွန်တော်တို့ဖိတ်ခေါ်ရတာနည်းနည်းလွယ်တယ်ပေါ့နော
်
ဟိုကျွန်တော်တို့နောက်ဆုံးအုပ်စုကတော့ကျွန်တော်တို့ကတော်တော် challenge ဟိုဖြစ်ပါတယ်ခင်ဗျာက
ျွန်တော်
တို
့
ဒီဟိုဟာအသိပညာပေးဖို့လဲဟိုနည်းနည်းခက်တယ်သူတို့စီကိုကျွန်တော် outreach ဖြစ်ဖို့တော့မှကျွန်တော်တို့တော်တော်လေးကိုဟောဘောဆင်ခုံမှုရှိနေတဲ့အနေထားဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာမက်ကင်လင်းငယ်တို့ကကြတော့ဒီအမျိုးသမီးမဲဆန္ဒရှင်တွေအဓိကဆိုတဲ့အခါကြတော့အမျိုးသမီးမဲဆန္ဒရှင်တွေအနေနဲ့ကရောမက်ကင်လင်းငယ်ဘယ်လိုရှိသလဲရုပ်ောက်ပွဲကိုစိတ်ဝင်စားကြရလား
အာဟုတ်ကဲ့ဒီအမျိုးသမီးတွေကတော့စိတ်ဝင်စားပါတယ်ရှင်သို့တော်လည်းသူတို့စိတ်ဝင်စားဗိမဲ့ဒီပါဝင်ဆောင်ရွက်ဖို့အခွင့်အလမ်းကနည်းတာပေါ့ဥပမာရွေးကောက်ပွဲရှိရစားတည်တယ်သို့တော်အဲ့ဒီမှာကအိမ်အလုံးမအားတာမင်းရောအရန်ဝေးတဲ့နေရာမျိုးတွေသွားဖို့အခက်အခဲပေါ့နော်လုံခြုံရေးစိတ်မချရတာမျိုးဆိုတုံတန်မသွားရတာမျိုးတွေရှိတယ်အထူးသဖြင့်ဒီ pre back ဖြစ်နေဒေသတွေမှာဆိုအမျိုးသမီးတွေမဲဖို့အခွင့်အလမ်းအရန်နည်းတယ်ပေါ့နော်မျိုးပေါ်မှာကတော့ကအာဒီပုံမှန်အခြေအနေရှိတယ်ပေါ့နော်ဒီစာဝတ်နေရေးလည်းအရန်မလုံးပန်းအောင်ဘာညာဆိုရင်တော့အမျိုးသားရဲ့အမျိုးသမီးရဲ့မခွဲခြားဘူးပေါ့မဲရတော့ပေးကြပါတယ်ဒီအရန်ဝေးလံခေါင်ပြားရဲ့နေရာတွေမှာဆိုလို့ရှိရင်တော့အမျိုးသမီးတွေကအဲ့ဒီမကနဆရာပြောသွားသလိုပဲမသိလို့မပေးရတွေလည်းရှိတယ်တချို့ကလည်းသိပင်ပဲလည်းပဲမပေးနိုင်ဘူးပေါ့ဒါပေမဲ့ကျမတို့ဒီဖြစ်စေတင်တာကတော့မျိုးပေါ်မှာပဲဖြစ်ဖြစ်ဝီလန်ခေါင်ပြားတဲ့နေရာတွေရပဲဖြစ်ဖြစ်ပရိဘက်ခဖြစ်တဲ့လူတွေပဲဖြစ်ဖြစ်ရွေးကောက်ပွဲမှာအဓိပ္ပာယ်ရှိတဲ့မဲပေးခြင်းဖြစ်ဖြစ်စေတင်ပါတယ်အဲဒီမဲရွေးကောက်ပွဲနေမဲထည့်ရမယ်ဟေးဆိုမဲယုံသွားပြီးတော့မဲယုံပါဝါရောက်ခါမှာဘဲတစ်ခုဘလို့နှိပ်ဘလို့နှိပ်ဆိုပြီးတော့စိတ်ချင်တဲ့ဟာတစ်ခုဒီမဲထည့်ရမျိုးမဟုတ်ပဲပေါ့နော်အဲအသေးပဲရှိရှိနဲ့ဖြစ်စေခြင်းနဲ့အဲ့လိုမျိုးဖြစ်ဖို့တော့ကျမတို့တွေလည်းစူးစမ်းနေတယ်ဒီတစ်ဖြည်းတစ်ဖြည်းရောဆက်စူးစမ်းအောင်ပါရှင်အခုလက်ရှိရွေးကောက်ပွဲအနေထားကတော့ခုနအဲတချို့လူတွေကဒီရွေးကောက်ပွဲမဲထည့်ရမယ်ဆိုလို့ဒါမဲယုံသွားကြတယ်ပေါ့နော
်
အော်ဒီတချို့ဟာဒီမဲပေးခြင်းအရာရာမှုတိတ်မသိရဲ့လူအနေထားတွေလည်းတွေ့ရပါရှင
်နောက်တစ်ခုကဆိုတော့ကော်မရှင်ဘက်ကပေါ့နော်ပြည်တော်စုရွေးကောက်ပွဲကော်မရှင်ဘက်ကဟိုတလောလေးကပဲပြည်တော်စုရွေးကောက်ပွဲကော်မရှင်နဲ့ဒီရပ်ဖက်လူမှုဖွဲ့စည်းတွေ့ပြီးဆွေးနွေးကြတယ်ဆိုတော့အဲ့လိုဆွေးနွေးတဲ့နေရာမှာဗာများသိခဲ့ရလဲမသိဘူးကျွန်တော်အဓိကဒီနေရာမှာမေးချင်တာကဒီပထမဦးဆုံးချင်းမဲပေးမဲ့လူတွေဟလာအသက်ပြေလို့မဲပေးတဲ့လူတွေဖြစ်ဖြစ်အရင်ကမပေးခဲ့ဘဲနဲ့အခုမှပေးမဲ့လူတွေပဲဖြစ်ဖြစ်ဒီလူတွေရဲ့မဲပေးပိုင်ခွင့်မဆုံးရှုံးအောင်လို့ကော်မရှင်ဘက်ကဘာတွေလုပ်ထားတယ်လို့ကိုနေဝန်နိုင်လို့သိထားလဲ
အဟုတ်ကဲ့အဓိကတော့ကျွန်တော်တို့ ဒီတွေ့ဆုံပွဲမှာလည်းပေါ့နော်ကျွန်တော်တို့ဒီ message ထုတ်ပြန်တဲ့ကိစ္စပြောတာပေါ့အဲ့တော့ကျွန်တော်ဒီမှာ message တစ်ခုအကြုံတော့ဟောပေါ့ LinkedIn လို့ပေးချင်တာကလေကျွန်တော်တို့ mail ပေးခွင့်ရရှိဖို့အတွက်ဆိုလို့ရှိရင်အရေးကြီးဆုံးအချက်တစ်ချက်ကကျွန်တော်ဗာလဲလို့ပြောလို့ရှိရင် message ထဲမှာကိုယ့်နာမည်ပါဝင်ဖို့ကအရေးကြီးဆုံးပဲဖြစ်တယ်ပေါ့လေအခုဆိုလို့ရှိရင်ကျွန်တော်တို့ဒီ July 25နေ့ဆိုလို့ရှိရင် message ထုတ်ပြန်မယ် August 9ရက်နေ့တူတာထုတ်ပြန်မယ်လို့ပြောထားတာဖြစ်တယ်အဲ့တော့ first time you voter တွေအနေနဲ့ကစင်ခုံမှုရှိနိုင်တာကဗာလဲလို့ပြောတဲ့ခါမှာအရင်တုန်းကဒီ message ထဲမှာပါဝင်ခဲ့ပူတယ်လို့ရှိတယ်ခုနဆက်မခင်လင်းရပြောသွားတဲ့မတ်ပုံတင်မရှိတဲ့ကိစ္စမျိုးတွေပေါ့နော်အဲ့တော့မတ်ပုံတင်မရှိလို့တွားပြီးတော့မှ message ထဲမှာမထည့်တော့ဘူးဆိုတော့ကိစ္စမျိုးတွေကျွန်တော်တို့တော်တော်ကြုံရပါတယ်အထူးသဖြင့်ဒါကဝင်းလိုက်ခေါင်ဖြားတဲ့နေရာမှာတော့မဟုတ်ဘဲနဲ့ရန်ကုန်တိုင်းဒီနာကြီးဒလမှာပေါ့လေနော်အဲ့လိုဒလဖက်ဟုတ်ဖက်ကျွန်တော်ရန်ကုန်ဖက်တန်းမှာတင်ပေးကျွန်တော်တို့ဒီအလုတ်သမားကိစ္စတွေနဲ့ပတ်သက်ပြီးတော့မှ interview တွေတွားတဲ့အခါမှာဘာတွေ့ရလဲလို့ပြောတဲ့အခါမှာအလုတ်သမားတော်တော်များများတို့ဒီမှာဒီမှာနေထိုင်တဲ့လူတော်တော်များများမှာမတ်ပုံတင်ရှိမနေကြဘူးခင်ဗျာမပေါ်တယ်မရှိတဲ့အခါကျတော့သူတို့တော့မပြောရဘူးမဲလဲပေးဖို့ဆိုတာဝေးတယ်မဲစင်းထဲမှာပါဖို့တော့မသိတော့မပြောရကြတဲ့အနေအထားမျိုးလေးရှိတာကိုကျွန်တော်တို့ကြုံတွေ့ရတာဖြစ်ပါတယ်အဲ့ဒါကြောင့်မလို့ကျွန်တော်တို့ကနံပါတ်1အနေနဲ့ကျွန်တော်တို့လူငယ်တွေနဲ့ကိုဆက်ရှင်နဲ့ပြည့်ပြီလို့ပြောတဲ့အခါမှာမပုံတင်ရှိပြီဖြစ်စေမရှိသေးဖြစ်စေဒါလည်းပြဿနာတစ်ခုပါခင်ဗ
ျ
ဒီဆက်ရှင်နဲ့ပြည့်ပြီပြတ်တာနဲ့ဒီနေ့ပြည့်တာနဲ့ဒီနေ့မပေါ်တင်တန်းရတဲ့အနေအထားမျိုးလိုမျိုးမရှိနေဘူးကျွန်တော်တို့ကလေအဲ့ဒါကြောင့်မလို့ကျွန်တော်တို့ကကိုယ်မှာမပေါ်တင်ရှိပြီဖြစ်စေမရှိသေးဖြစ်စေကျွန်တော်တို့ကဆက်ရှင်နဲ့ပြည့်တယ်ဆိုတဲ့အထောက်အထားတစ်ခုခုယူပြီးတော့မှသက်ဆိုင်ရာရဲ့ကြေးကော်မရှင်ကိုတွားပြီးတော့မှ message ဟာပေါ့ကိုယ့်ရဲ့ပုံစံအမျိုးမျိုးရှိပါတယ်အဲ့ဒီပုံစံနဲ့ကျွန်တော်တို့ကဒီ message ထည့်ပေးဖို့အတွက်ကိုကျွန်တော်ကတွားပြီးတော့မှပြောရမှာဖြစ်ပါတယ်အဲ့ဒီကြောင့်မှကျွန်တော်တို့ရဲ့နာမည်စင်းကပါသွားမယ်အဲ့ဒါဆိုလို့ရှိရင်ကျွန်တော်မဲပေးခွင့်ရမှာပေါ့လေနော်
ဟုတ်ကဲ့ပါ
အဲ့တော့သူကမှတ်ပုံတင်ရှိမှ message နဲ့ပါမှာမဟုတ်ပဲနဲ့ session နဲ့ပြည့်တယ်ဆိုတဲ့အထောက်အထားတစ်ခုခုကျွန်တော်တင်ပြနိုင်ခဲ့တယ်ဆိုလို့ရှိရင်ကျွန်တော်ပုံစံ၃နဲ့အမိထည့်ဖို့အတွက်ကျွန်တော်တို့ကတောင်းဆိုလို့ရတယ်ဆိုတဲ့အချက်ကတော့အရေးကြီးဆုံးပေါ့လေ
ဟုတ်ကဲ့
ဟောတော့ကျွန်တော် you got back commission ကတော့July 25နေ့ August 9ရက်နေ့သူတို့ဆောင်ရွက်ပေးမှာဖြစ်ပါတယ်ဒါလေးကတော့ကျွန်တော်တို့အရေးကြီးတဲ့ movement တစ်ခုဖြစ်တယ်ပေါ့ခင်ဗျ
ဟုတ်ကဲ့ပါခင်ဗျဆိုတော့ marketing ရဲ့ရောဒီ commission ဘက်ကလှုပ်ထားတဲ့ပတ်သက်ပြီးတော့ခုနကကိုနေဝင်းနိုင်ပြောထားတဲ့ပြင် marketing ရဲ့လို့ထပ်တည်ထားတာပါများရှိတယ်လေဒီလူတွေမဲပေးပိုင်ခွင့်မဆုံးရှုံးအောင် commission ဘက်ကဘာတွေများအခိုင်အမာလှုပ်ထားပါလဲ marketing ရဲ့
ဟုတ်ပါပေါ့ marketing ခုနအရေးကြီးကတော့ marketing ရဲ့ပေါ့နော် marketing ရဒီပြီးခဲ့တဲ့2015ကလည်း marketing နဲ့ပတ်သက်ပြီးတော့ပဲအဲလူရဟိုလေမဲစင်းမခိုင်ပါဘူးလို့မဲစင်းနဲ့မပါဘူးမျိုးစုံရှိတော့ဒီရွေးကောက်ဝယ်ကော်မရှင်ကူ2020မှာတော့မဲစင်းကိုတော်တော်အားဆိုင်လုပ်ထားတော့တွေ့တယ်ရှင်။နောက်တစ်ခုကအရင်အဆုံရင်ကျမတို့ကမဲစင်းရအိမ်နောင်စုရအခြေခံလုပ်တဲ့အခါမှာအိမ်နောင်စုရရှိရမျိုးနယ်မှာပဲကိုယ့်နာမည်ကမဲစင်းပါတယ်ပေါ့နော်။ဒီရွှေပြောင်းတွေများတယ်ပြည်တွင်းရွှေပြောင်းတွေပဲဖြစ်ဖြစ်ဒီတခြားနေရာမှာတွားပြီးအလုတ်ကင်လုပ်နေတဲ့လူတွေအတွက်ဆိုရင်သူတို့ရောက်နေနေရာတွေမှာမဲထဲကအခွင့်အရေးမရှိဘူးပေါ့။ကိုယ့်အိမ်နောင်စုရရှိရရရွာကိုပြန်ထည့်ရမယ်ပုံစံမျိုးပေါ့နော်။မဲစင်းဆိုလေအမှားပဲဆရာရဲ့အခု2020မှာတော့သူတို့ကောက်တဲ့ပုံစံကရောက်တဲ့နေရာမှာပဲအိမ်နောင်စရာဆိုလေယာယီသဘောမျိုးလုပ်ပြီးအဲရောက်တဲ့နေရာမှာပဲမဲရွေးကောက်ပွဲကလာလောက်ဒီနေလောက်တဲ့လူတွေဆိုသူတို့စည်ရင်ထည့်ထားကောက်စင်ကာလာပေါ့နော်အဲ့လိုကောက်သွားတာတွေ့ပါတယ်ဒါပေမဲ့အခုကဲ့ရင်တော့ဘလို့လာမလဲဆိုတော့ကျမတို့တစ်ချက်စောင့်ကြည့်ပြီး
ဟုတ်ကဲ့ဆိုတော့အကြံပြန်ပြောနိုင်တာတော့မဲဆန္ဒရှင်စင်ပြုစုတဲ့နေရာမှာအရင်အကျဉ်းတွေတဲ့တော့နည်းနည်းပို့ပြီးတော့တိုးတက်လာတဲ့သဘောပေါ့
ဟုတ်ကဲ့ရှင်ပို့ပြီးတော့ဒီမဲထဲနိုင်တဲ့လူအခွင့်အရေးမဆုံးရှောင်းတော့စူးစမ်းပြီးကောက်ထားတာတော့တွေ့ပါတ
ယ်ဟုတ်ကဲ့ခင်ဗျဆိုတော့ကိုနေဝင်နိုင်ဒီပထမဦးဆုံးအကျဉ်းမဲပေးမဲ့မဲဆန္ဒရှင်တွေအနေနဲ့ကဟလာအကြံပြန်အပြင်တို့ဟလာဘဲပါတီဘဲကိုယ်စားလှယ်ကိုမဲပေးမလဲလို့တို့စဉ်းစားကြတဲ့အခါမှာအဓိကဘယ်အချက်ကိုမူတည်ပြီးတော့စဉ်းစားကြရလို့ကိုနေဝင်နိုင်လို့တည်ထားလဲ
ဟုတ်ကဲ့ဒီနေရာဒေတာတစ်ခုနဲ့တစ်ခုတော့တူမှာတော့မဟုတ်ဘူးခင်ဗျဟုတ်ပါတော့။ဟိုရန်ကုန်တိုင်းဒေသကြီးအနေနဲ့ပြောမယ်ဆိုလို့ရှိရင်တော့သူကလူငယ် candidate တွေကိုပို့ပြီးတော့မှအလိုရှိကြတယ်ပေါ့လေ
။ဟုတ်ကဲ့
။ဘာကြောင့်လဲလို့ပြောတဲ့အခါမှာကျွန်တော်ရန်ကုန်တိုင်းဒေသကြီးမှာကြုံတွေ့နေရတဲ့ပြဿနာအများစုတွေကကျွန်တော်တို့ဟာ globalization နဲ့ဆိုင်နေပေါ့လေ။ globalization effect တွေရှိတာကိုကျွန်တော်တို့ဒီ international move ကိစ္စမျိုးတွေကျွန်တော်စီးပွားဖွံ့ဖြိုးတိုးတက်ဖို့ကိစ္စမျိုးတွေဒါမျိုးလေးတွေကိုအဓိကထားပြီးတော့မှလောက်တာဖြစ်တဲ့အတွက်ကြောင့်မလို့သူတို့လူချင်းတဲ့ candidate ကတော့ကျွန်တော်ပုံစံတစ်မျိုးဖြစ်ပါလိမ့်မယ်။ဥပမာလူငယ်ဖြစ်ရမယ် international no standard အနေနဲ့ဘာပေါ်ဟာကျွန်တော်နိုင်ငံတကာနဲ့ချိတ်ဆက်ပြီးတော့မှလုံလုံနိုင်ရမယ်ဆိုတဲ့ကိစ္စလိုမျိုးပြလို့ရှင်ကျွန်တော်တို့သဘာဝပတ်ဝန်းကျင်ကိစ္စပေါ့လေခုဆိုလူငယ်တွေကတော်တော်များများပြောနေကြသည်တပင်းနေခုတ်တဲ့ကိစ္စဆိုရင် movement တွေလုပ်ကြရပေါ့အဲ့တော့လူကြီးတွေကတော့တပင်းခုတ်တဲ့လူငယ်တွေကတော့မခုတ်ပါနဲ့တားနေရတယ်အဲ့ဒီလိုအနေထားမျိုးတွေဆိုလို့ရှင်အဲ့ဒီလိုကိစ္စတွေကိုဒီရန်ကုန်တိုင်းဒေသကြီးလူငယ်တွေကကိုစိတ်ဝင်စားတယ်ဘူးပဲမဲ့လို့လဲကျွန်တော်တို့ရှမ်းပြည်နယ်ဖက်မှာရှိတဲ့ဒီနယ်စုံနယ်ဖျားမှာရှိတဲ့ကျွန်တော်တိုင်းနာဒီရမှာရှိတဲ့ဒီလူတွေ လူငယ်တွေကကြတော့ကျွန်တော်တို့ပုံစံသမျိုးခင်ဗျာအဓိကသူတို့ကကြတော့ livelihood တွေကို young struggle လုပ်နေကြတာ
သူတို့ကတမူဝန်ကြောင့်အဓိက
ဟုတ်တယ်ဘဝအတမူဝန်ကြောင့်တော့ကိုကျွန်တော်တို့ကဟိုအဓိကထားတဲ့လူဖြစ်တဲ့အတွက်ကြောင့်မလို့ဥမာကျွန်တော်လမ်းပန်းဆက်သွယ်ရေးကောင်းမှုဘုံကိစ္စမျိုးတွေပြလို့ရှိရင်နေမီဒေတာလုံခြုံရေးကိစ္စမျိုးတွေပြလို့ရှိရင်ကျွန်တော်တို့ဒီဟာပေါ့ဟိုမြို့ကြီးပြကြီးတွေနဲ့ချိတ်ဆက်ပြီးတော့မှအလောက်ကန်ခွန်းလိုင်းတွေပေါ်ဆောင်ပေးမဲ့ဟာမျိုးတွေကိုသူတို့ကပို့ပြီးတော့မှအလိုရှိကြတာပေါ့ဟောကျွန်တော်တင်တဲ့မှာတော့မှဟိုဘလို့ဆွေးနွေးကြတယ်လေဆိုတော့ရုပ်ကောက်ပွဲလူငယ်ရဆိတ်ပြတ်တယ်ပေါ့နော
်
ဘာလို့လဲလို့ပြောတဲ့အခါမှာသူတို့စီလာတဲ့ဟိုကိုယ်စားလှယ်လောင်းတော်တော်များများတော့ဒီမို့ကျွန်တော်တို့ဒီ Facebook စာမျက်နှာအနေနဲ့ဟိုဆွေးနွေးကြတဲ့နိုင်ငံကြီး topic တော်တော်များများတတိယ game ပေါ့ကျွန်တော်တို့ညစ်ပတ်တဲ့အကြောင်းတွေပဲပြောကြတယ်ပေါ့လေအောက်လုံးထိုးကြတယ်ဟိုကျွန်တော်တို့
ထိုးနေတာ
ဟုတ်ကဲ့ဟိုပေါ့အောက်လုံးတုံးထိုးနေတာပေါ့တကယ်တော့လူငယ်တွေမျောမန်းတာကသူတို့ဘလို့တော်ပြီးတော့မှဘာလုပ်ပေးမလဲဆိုတာကိုအဓိကနားထောင်ချင်တာအဲ့ဒါတွေမကြားရဘဲနဲ့သူကဟိုဘလို့ပြောမလဲကျွန်တော် negative concept ဖက်ကိုဆဲဆဲသွားပြီးတော့မှအဲ့ဒါတွေများများနားထောင်လာတဲ့လူငယ်တွေကလည်း negative mindset လေးတွေကျွန်တော်တို့ဟိုဖြစ်သွားလိမ့်မလားလို့သူတို့စိုးရင်တာပေါ့ခင်ဗျ
ဟုတ်ကဲ့
အဲ့တော့ဒါလေးတွေကတော့အခုလူငယ်တွေစီကနေကျွန်တော်တို့ကြားရတဲ့အတန်လေးတွေဖြစ်ပါတယ်ခင်ဗျဆိုတ
ော့မကလေးငယ်မျိုးသမီးမဲဆန္ဒရှင်တွေကရောအကြံပြန်အဖြစ်ပါတီကိုရွေးတာမှကုစလေကိုကြည့်ဘယ်အချက်ကိုအဓိကထားပြီးတော့ရွေးချယ်မဲပေးဖို့စဉ်းစားကြတယ်လို့သိထားလဲ
ဟုတ်ကဲ့အဲမဲဆန္ဒရှင်အနေနဲ့ပေါ့နော်ကျမတို့စဉ်းစားရတယ်ဆိုလို့ရှင်ကျမတို့အမျိုးသမီးတွေအရောများသောအားဖြင့်ဒီအကြီးအကျယ်ကိစ္စကြီးတွေကိုမဲမဆွဲပေးနေရစေပေါ့နော်ဒီအမျိုးသမီးတွေနေဒူဝါတွေကုံသေးနှုံးလိုဟာမျိုးတွေနောက်အာကလေးကြီးတောင်းသွားတဲ့ကိစ္စမျိုးတွေနောက်ကက်မီကယ်မပါတဲ့ပေါ့နော်ဒီစားတော့လုံးချုံဖို့ဟာမျိုးတွေအဲ့လိုဟာမျိုးတွေ
ဒီရည်ရည်ကင်းရှင်းတဲ့တန်ရှင်းတဲ့အစားစား
ဟုတ်ကဲ့ဟုတ်ကဲ့ဟုတ်အဲ့လိုဟာမျိုးတွေကိုဒီအဲမူဝါဒရေးချပြီးလုပ်ပေးမယ်လို့ခရီးပေးတဲ့လူတွေရှင်တော့အမျိုးသမီးမဲ့မဲဆန္ဒရှင်ကြီးရဲ့မဲကိုတော့ရမှာပဲရှင
်ဟုတ်ကဲ့
သို့တော်လည်းကျမတို့နိုင်ငံရဲ့လက်တလော့အချင်းတွေပေါ့နော်ကျမတို့ကဗုဒ္ဓ education လည်းပေးတဲ့အခါကျတော့အာဒီကျမတို့ပြီးတဲ့အခါမှာကျမတို့နိုင်ငံကဒီမဲအများဆုံးသူအနိုင်ရတဲ့ဆန္ဒဖြစ်တယ်ဆိုကျမတို့ကလူကိုအရင်ချင်းကိုပဲကြည့်ပြီးမဲပေးဖို့ကျမတို့ကပညာပေးရတယ်အဲတကယ်ကိုကိုလုတ်ပေးမဲ့လူရွေးပါသို့တော်လည်းပဲဒီ observation နဲ့ divine လုတ်တဲ့အခါကျမတို့လေးလာတွေ့ရှိချက်အရာပြဿနာလည်းဘာလဲဆိုဒီမဲဆက်စီယုံမှုအခွင့်အရေးကိုလည်းကြက်ကြက်ပြက်မရဘူ
း
လူရင်းရှိရွေးတော့ပွဲဝင်မဲ့ကိုယ်စလဲရကိုနိုင်ရပြည်သူလူထုရှိကိုသတင်းစကားရရောက်အောင်ကြည့်ရအောင်မပေးနိုင်အောင်ပေါ့နော်အဲ့လိုဖြစ်နေတယ်ပြီးရင်ကမှခုနဆရာနေဦးနိုင်ပြောသားသလိုပဲအများစုကကိုပါလုတ်ပေးမယ်ဆိုတာမျိုးကိုပြောတာတဲ့နပါတီယိုပဲနောက်ခံပြူပြီးပါတီယိုမှဒီလူပုဂ္ဂိုလ်အရှင်ဟွာပဲအသုံးပြုပြီးမဲဆွဲတာမျိုးကများတယ်ပေါ့နော်အဲနောက်အဲ့ဒါတော့နောက်ရေးောက်ပွဲမှာမဲထဲတဲ့လူတွေကလည်းခုနလိုဝင်မဲ့အဲကိုယ်စလဲလောင်းရှီကဘာမှတိတိကျကျသတင်းစကားမရတဲ့အခါကျသူတို့မှကိုမဲထဲကိုယ်စလဲဘလူးဆိုတာမှအောင်မသိတဲ့အခါမှာကျမတို့နိုင်ငံလက်ရှိချင်းကတော့ဒီပါတီကိုပဲကြည့်ပြီးတော့မဲထဲလူတော်များနေတော့မှာပဲရှင
်ဟုတ်ကဲ့ခင်ဗျဆိုတော့အခုလက်ရှိကကျွန်တော်တို့ကပထမဆုံးကြီးမဲပေးမဲ့မဲဆန္ဒရှင်တို့ရဲ့အခမ်းအနားတို့ရဲ့ရေးပါမှုအကြောင်းပြောလို့တစ်ဖက်မှာလည်းမဲမပေးဆိုတဲ့လုံးစော်စီယုံလှူရှားမှုကလည်းပဲရှိတယ်ဆိုတော့ဒီမဲမပေးရလုံးစော်စီယုံလှူရှားမှုကအဓိကအားဖြင့်ပထမအဦးဆုံးကြိမ်မဲပေးမဲ့လူတွေအပေါ်မှာဘယ်လောက်ရိုက်ခတ်မှုရှိနိုင်ပါလဲကိုနေဝင်နိုင
်ဟုတ်ကဲ့ခင်ဗျဟိုပါကျွန်တော်တို့ဒီအဖြူသေးလို့ပြောရမှာပေါ့လေနော်ကျွန်တော်မဲမပေးဘူးတဲ့လူငယ်တွေကအခုမှကျွန်တော်တို့ရုပ်ကောက်ပွဲဆိုတာဘာလဲဆိုတာကိုစပြီးတော့မှထိတွေ့မဲ့လူငယ်တွေတက်ကတော့ဒါကသူတို့အတွက်ဟိုပါ conflict ဖြစ်စေတဲ့ကျွန်တော်စိတ်ရှုပ်ထွေးစေတဲ့ဟိုကိစ္စလို့ကျွန်တော်တို့နားလည်လို့ရပါတယ်ပေါ့အဲ့တော့ဒီ notebook ပြောတဲ့အခါမှာလည်းပဲကျွန်တော်တို့ကဒီလွတ်တော်ကိုယ်စားလှယ် represent လို့ပြောတဲ့ကိုစားပြုရမယ်လွတ်တော်ကိုယ်စားလှယ်ကတကယ်ကိုစားမပြုဘဲနဲ့ကျွန်တော်တို့ပြည်သူလူထုနဲ့အလန်းကွာဝေးတဲ့အခါမှာစိတ်ပြတ်ပြီးတော့မှယူရမယ်လို့မရှိလို့မဲမပေးတော့ဘူးဆိုတဲ့ကိစ္စမျိုးတွေလည်းကျွန်တော်တို့ဟိုကြားရတယ်ပေါ့လေအဲ့တော့ဒီလိုမျိုး notebook campaign တွေကတော့လူငယ်တွေပေါ်မှာအများကြီး effect ရိုက်နိုင်တယ်လို့ကျွန်တော်ကထင်တယ်ပြီးတော့မှကျွန်တော် democracyဟုတ်တော့လေလမ်းကြောင်းတွေပုံမှာပေါ့လေကျွန်တော်တို့ချင်းနဲ့အားနဲ့သွားဆင်နိုင်တဲ့ကိစ္စတွေလို့ကျွန်တော်ထင်တာပေါ့အဲ့တော့ကျွန်တော်တို့ကိုယ့်ရဲ့မဲမပေးလိုက်ခြင်းကကိုလူချင်းတဲ့သူဟိုတို့ဒီမဟုတ်တကယ်ဖြစ်တဲ့သူဖြစ်မသွားခဲ့တယ်ဆိုလို့ရှိရင်ဒါကအဲ့ဒီတက်ဆိုင်ရာမဲဆန္ဒနယ်မှာရှိတဲ့သူတွေရဲ့လက်နာမှုလို့ကျွန်တော်တို့အများအားပြောပါတယ
်မကလေးငယ်နေနေရောဒီခုနပြောတဲ့ဘဲမပေးရေးလို့ဆိုစီယုံလှူရှာမှုကဒီပထမဦးဆုံးချင်းအဓိကအပြင်ပထမဦးဆုံးချင်းမဲပေးမဲ့မဲဆန္ဒရှင်ပြပေါ့ဘယ်လိုရိုက်ခတ်မှုရှိတယ်လို့နားလည်ထားလဲ
ဟုတ်ကဲ့ရှင်ဖွဲ့စည်းပုံဖြစ်ရင်ဥရီမှာကွာအဲမဲမပေးချင်တဲ့လူကမပေးဘဲနေလို့ရရဲဆိုတာပါတဲ့အတွက်ဒီမျိုးပုတ်လုံးမယ်ဆိုလို့ရှင်လည်းဒါသူ့အခွင့်အရေးလို့ပဲပြောရမှာပေါ့နော်သို့တော်လည်းဒီကျမတို့နိုင်ငံရွေးကောက်ဝယ်ယဉ်ကျေးမှုကမင်းအရန်ကြီးကိုဟိုမင်းချက်လေးရဲ့အခါကျတော့ဒီစိတ်ပြက်စရာရောကြုံတွေ့ရအောင်ပါပဲသို့တော်အဲ့ဒါကြီးစိတ်ပြက်ပြီးကျမတို့ကဒီရွေးကောက်ပွဲကိုဆန္ဒပြလိုက်မယ်ဒီယဉ်ကျေးမှုကိုချိနဲ့အားနဲ့အောင်လုပ်လိုက်မယ်ဆိုရင်လာမယ့်အနာဂတ်သမိုင်းမှာဒီကျမတို့ ခိုင်မာပြီးတော့ကောင်းမွန်တဲ့စိတ်လှုပ်ရှားဖွယ်ရွေးကောက်ဖွယ်ရလာပါဖို့အနှံ့ဝေးမယ်လို့ဒီမှာချင်ပါတယ
်ဟုတ်ကဲ့ပါခင်ဗျာပါဝင်ဆွေးနွေးပေးတဲ့မခင်လင်းငယ်နဲ့ကိုနေဝင်းနိုင်အထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ကျေးဇူးတင်ပါတယ်ဆရာ
ကျေးဇူးပါခင်ဗျာဟုတ်ကဲ့ခင်ဗျာ
the fifth pillar ဘွဲကလုပ်ငန်းအစီအစဉ်ဒါရိုက်တာလည်းဖြစ်ရှိနေလည်းဖြစ်သူဦးနေဝင်းနိုင်နဲ့ဖန်တီးရင်ဘွဲကဒါရိုက်တာဒေါခင်လင်းငယ်တို့ပါဝင်ဆွေးနွေးသွားကြတာပါကိုဗစ်ကာယောဂါရေးပေါ်အခြေအနေကြောင့် VOA စီစဉ်တွေကိုယာယီအားဖြင့်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုဆွေးနွေးခန်းကိုအင်္ဂါနေ့တိုင်းလေလိုက်စီစဉ်နေရမှာအစားထိုးထုတ်လွှင့်နေတာဖြစ်ပါတယ် VOA စီစဉ်တွေကိုအားပေးနားဆင်ကြည့်ရှုတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ကျွန်တော်ကြော်ကြော်သိမ့်ပါခင်ဗျာ
VOA မြန်မာပိုင်းရဲ့ကမ္ဘာတစ်လွှာခီးသွားစီစဉ်ကနေကြိုဆိုပါရစေကျွန်မဆွေးမြတ်ပါမှာအခုတစ်ခေါက်တော့စပိန်နိုင်ငံကိုခေါ်သွားကြပါတယ်စပိန်နိုင်ငံဘာစီလိုနာမြို့မှာ1882ခုနှစ်ထဲကစတင်စောင့်နေပြီးအခုထိလည်းအပြီးမသတ်သေးတဲ့ထူးခြားတဲ့ဘိသုကာလက်ရာတွေနဲ့ဆာဂရာဒါဖာမလီယာဘုရားကျောင်းကြီးရှိပါတယ်။စပိန်ဘိသုကာအကျော်မော်ကြီးအန်တိုနီဂေါဒီရဲ့ဘိသုကာလက်ရာမြောက်ဖန်တီးမှုတစ်ခုဖြစ်တဲ့ဘုရားကျောင်းကြီးစီကိုကမ္ဘာတစ်လွှာခီးသွားအစီအစဉ်ကနေအခုပဲတွားကြည့်ကြရအောင်ပါရှင်။စပိန်နိုင်ငံဘာစီလိုနာမြို့မှာမြို့ကိုမိုးထားသလိုဖြစ်နေတဲ့အထည်ကြီးကျယ်ခမ်းနားမြင်မာလာတဲ့ဘုရားကျောင်းကြီးတစ်ခုရှိပါတယ်။စပိန်ပြည်သူ့ကအကျော်အမော်ကြီးအန်တိုနီဂေါဒီဒီဇိုင်းရေးဆွဲပြီးတော့1882ခုနှစ်မှာစတင်ဆောက်လုပ်ခဲ့တဲ့ဆာဂရာဒါဖာမလီယာဘုရားရှိခိုးကျောင်းကြီးဟာဒီကနေ့အထိမပြီးသေးပဲဆက်လက်ဆောင်နေဆဲဖြစ်ပါတယ်။အဝေးကနေလှမ်းကြည့်ရင်ကိုထူးခြားတဲ့ပြည်သူ့ကလက်ရာတွေကိုအမကန်းမြင်ရနိုင်တယ်လို့အနီးကပ်ကြည့်ရင်လည်းဘုရားကျောင်းကြီးရဲ့အတွင်းအပြင်မှာ twin two ပုံဖော်ထားတဲ့ရုပ်ထုကြီးတွေအပြင်အစင်တွေရဲ့လက်ရာမြောက်မှုတွေကိုတွေ့မြင်ကြရနိုင်ပါတယ်။အေယာမပဒင်းပေါကြီးတွေရဲ့ရောင်စုံမှန်ကူွက်ကြီးတွေကနေအလင်းရောင်စုံဖျားနေတဲ့ဘုရားကျောင်းကြီးရဲ့အထက်မှာလည်းလေးလာစရာပြည်သူကဒီဇိုင်းလက်ရာတွေအများအပြားရှိပါတယ်။ဘုရားကျောင်းကြီးတစ်ခုလုံးကိုကြောက်တုံးတွေနဲ့အထူးစောက်ထားတာကလည်းနောက်ထပ်ထူးခြားမှုဖြစ်ပါတယ်။အိန္ဒိယ၊ဗြိတိန်၊ဂျာမနီစတဲ့ကမ္ဘာနိုင်ငံစုံကကြောက်တုံးကြီးတွေနဲ့စောက်နေတာပါ။ကဘာကျော်ပိသုကပညာရှင်ကြီးဂေါဒီချန်ထားရတဲ့အမွေအနှစ်တစ်ခုဖြစ်တာကြောင့်ရောဒီကနေ့အထိဆောက်လုပ်နေဆဲဖြစ်တာကြောင့်မှဒီဖျားချောင်းကြီးကိုလူတွေပို့ပြီးစိတ်ဝင်စားကြပါတယ်ဖျားချောင်းကြီးစီလာကြတဲ့ကဘာလက်ခီးသွိုင်းဧည့်သည်ကတစ်နှစ်ကိုသန်း20ထဲမနည်းရှိပါတယ်နိုင်ငံစုံကဧည့်သည်တွေနဲ့အမြဲပြည့်နေတဲ့ဖျားချောင်းကြီးကိုကိုဗစ် -19 ကပ်ရောဂါကြောင့်ယာယီပိတ်ခဲ့ပေမဲ့အခုတော့ပြန်ဖွင့်ထားပါပြီမဖွင့်ခင်စပိန်နိုင်ငံကကျန်းမာရေးဝန်ထမ်းတွေကိုဂုဏ်ပြုတဲ့အနေနဲ့သူတို့ကိုဖျားချောင်းကြီးမှာတည်တံ့လာရောက်အဝတ်ပြုနိုင်ဖို့ဖိတ်ကြားခဲ့ပါတယ
်။ Es un gran homenaje, yo estoy encantada.
တကယ်ကိုကောင်းတဲ့အပြီးမှတ်ပြုနည်းလို့ကျွန်မထင်ပါတယ်။ကျွန်မတို့ကိုအမှတ်တရရှိတယ်ဆိုတာသိရလို့သိပြီးတော့လည်းဝမ်းသာပါတယ်။ကျွန်မတို့ကျန်းမာရေးဝန်ထမ်းတွေအားလုံးတော်တော်လေးခက်ခဲတဲ့အချိန်တွေကိုဖြတ်သန်းခဲ့ကြရတာပါ။အခုလို့ကျွန်မတို့ကိုအပြီးမှတ်ပြုတဲ့အတွက်ချက်သိန်းထောင်ထားမိပါတယ
်။ Sagrais mola que te dai cantimo con nosotros.
ဆာဂရာဒါဘုရားကျောင်းကြီးဟာအင်မတန်ခံကြားထည်ဝါတဲ့ဘုရားကျောင်းကြီးဖြစ်ပါတယ်။အင်မတန်စိတ်အေးချမ်းသာစေတဲ့ငြိမ်းချမ်းစေတဲ့နေရာကြီးလည်းဖြစ်ပါတယ်။ကျွန်တော်တို့ကအခုလိုတကူတကလာဖို့ဖိတ်တဲ့အတွက်တိတ်ကိုကျေးဇူးတင်ပါတယ်။အခုလိုအချိန်မျိုးမှာဒီကိုလာတဲ့အတွက်စိတ်သက်သာရာရစီပါတယ
်။အခုလိုဆရာဝန်သူနာပြုဆေးဘက်ဆိုင်ရာပညာရှင်စတဲ့စပိန်ကျန်းမာရေးဝန်ထမ်းနဲ့သူတို့ရဲ့မိသားစုဝင်စုစုပေါင်း2000လောက်ကို2020ဇူလိုင်လဇန်နုံးကဖိတ်ခဲ့တာပါ။ဘီယန်နုံးကခီးသွွားဧည့်သည်တွေနဲ့အမြဲစီကားနေတာကြောင့်ဖျားချောင်းကြီးမှာအေးအေးဆေးဆေးလာရောက်ဝတ်ပြုခြင်းနဲ့ဒေသခံတွေအခက်တွေ့ကြပါတယ်။ဒါကြောင့်အခုလိုမျိုးတီးတန့်ဖိတ်ကြားတာကိုဝမ်းသာနေကြတာပါ
။ Es un lugar que por desgracia los que vivimos en Barcelona no lo podemos visitar. ဘာလို့ဆိုရင်ကမ္ဘာ
လေးခီးသွွားဧည့်သည်တွေများလုံးလို့ဘာစီလိုနာမြို့မှာနေကြတဲ့ကျမတို့လူမျိုးခံတွေအတွက်ကတော့လာဖို့သိမ့်ရတဲ့နေရာပါ။အခုကျမတို့မျိုးတွေကဒီလှပခံရတဲ့နေရာကိုအေးအေးဆေးဆေးခံစားနိုင်တယ်လေ
။ Trip Advisor ခီးသွွား website ရဲ့2019ခုနှစ်အတွင်းဘုတ်ကေလောက်ကြတဲ့စရင်အရာဒီဆာဂရာဒါဖာမလီယာဘုရားကျောင်းကြီးဟာစပိန်ကိုလာလေသူတွေအသွားအများဆုံးနေရာဖြစ်တဲ့အဖြစ်ကမ္ဘာမှာကမ္ဘာလက်ခီးသွွားဧည့်သည်အများဆုံးသွားတဲ့နေရာ6ခုမြောက်ပဲဖြစ်ပါတယ်။ဘုရားကျောင်းကြီးကိုဧည့်သည်တွေအတွက်အခုလိုပြန်လည်ဖွင့်လှစ်ထားပြီးမို့ကတ်ယောဂါကာကွယ်ရေးအစီအစဉ်တွေကိုအသေးချာလုပ်ထားတယ်လို့ဘုရားကျောင်းတာဝန်ရှိသူဖုန်းတော်ကြီးဂျိုးဆပ်မာရီယာတူရူးကရှင်းပြပါတယ်။ဘိသုကပညာရှင်ကြီးအန်တိုနီဂေါဒီမကွဲလွန်ခင်1882ခုနှစ်ကစလို့43နှစ်လုံးလုံးဒီဖျားချောင်းကြီးကိုသူဖန်တီးဆောက်လုပ်ခဲ့ပါတယ်။ဖျားချောင်းကြီးဆောက်ပြီးတဲ့အထိသူအသက်ရှင်မှာမဟုတ်ဘူးဆိုတာကိုလည်းအန်တိုနီဂေါဒီကကြိုတွက်ပြီးသူမရှိတော့ချိန်မှာဆက်ဆောင်နိုင်ဖို့အတွက်ဖျားချောင်းအဆောက်အဦရဲ့အပိုင်းလိုက်အသေးစိတ်တွက်ချက်ထားတဲ့ဒီဇိုင်းတွေအစီအစဉ်တွေကိုချားရိတ်ခဲ့ပါတယ်။အခုဆက်ပြီးတာဝန်ယူနေကြတဲ့စပိန်ရဲ့နိုင်ငံတကာထိပ်တန်းဘိသုကပညာရှင်တွေကလည်းအန်တိုနီဂေါဒီရဲ့စိတ်ကူးဒီဇိုင်းအတိုင်းအကောင့်ထဲပေါ်နိုင်ဖို့အသေးအချာစူးစမ်းနေကြပါတယ်။ စပိန်နိုင်ငံဘာစီလိုနာမြို့က Living Masterpiece လို့တင်စားကြတဲ့ Sagrada Familia ဘုရားကျောင်းကြီးကို2026ခုနှစ်မှာအပိသက်ဆောက်လုပ်နိုင်မယ်လို့ခန့်မှန်းထားကြပါရဲ့ရှင်။ကျွန်မအစီအမံပ
ါ American Soya ရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင်
။ဒီဥပ္ပဒေသမရနိုင်ငံအနေနဲ့သူ့ရဲ့ရာဇဝတ်လုပ်ရက်တွေအနိုင်ကျင့်တဲ့လုပ်ရက်တွေနဲ့ရုံမာတဲ့လုပ်ရက်တွေကိုရပ်တန့်ဖို့ American ပြည်ထောင်စုကနှစ်အတော်ကြာမြင့်တာရက်ခံခဲ့ပါတယ်။ဒီအစိုးရဘက်ကအဲ့ဒီတောင်းဆိုချက်ကိုနှစ်ပေါင်းများစွာလိုက်နာဆောင်ရွက်ပေးခဲ့ခြင်းမရှိပါဘူး။အဲ့ဒီတောင်းဆိုချက်ကိုလိုက်နာခြင်းမရှိတဲ့အတွက်ရော Texas ပြည်နယ် Houston မြို့အနီးဝန်းကျင်မှာရှိတဲ့သုတေသနဌာနတွေကဆေးဘက်ဆိုင်ရာသုတေသနတွေကိုတရားမဝင်ခိုးယူတာ။အဲ့ဒီအနီးဝန်းကျင်မှာရှိတဲ့ဗမာ့ခါတွေနဲ့ဗလာယဆိုင်ရာကျွမ်းကျင်သူ50ကျော်အနေနဲ့သူတို့မှာရှိထားတဲ့သုတေသနအချက်အလက်တွေတရုတ်သုတေသနဌာနတွေကိုလွှဲပြောင်းပေးဖို့တောင်းဆိုတာ။တရုတ်ဆိုရကနိုင်ငံရေးပြိုင်ဘက်တွေလို့သတ်မှတ်ထားတဲ့အမေရိကန်နိုင်ငံသားတရုတ်လူမျိုးတွေအနေနဲ့ပြည်မာကြီးကိုပြန်လာဖို့ဖိအားပေးလှုံ့ဆော်တာတွေကြောင့်ဟျူစတန်မြို့မှာရှိတဲ့တရုတ်ကောင်စင်ဝင်ယုံကိုပိတ်ပစ်လိုက်ပါတယ်။ဟျူစတန်မြို့မှာရှိတဲ့တရုတ်ကောင်စင်ဝင်ယုံဟာတပ်တမအဖွဲ့အစည်းတစ်ခုအနေနဲ့အမေရိကန်ကတီးခံခွင့်လွှတ်ပေးနိုင်တဲ့လုပ်ပိုင်ခွင့်ကိုကျော်လွန်လှုံ့ဆော်နေပါတယ်။ဟျူစတန်မြို့ကတရုတ်ကောင်စင်ဝင်ယုံကိုပိတ်ခိုင်းလိုက်ခြင်းဟာတရုတ်ကွန်မြူနတီပါတီရဲ့ရံမှုတဲ့လုပ်ရက်တွေအပေါ်အမေရိကန်အစိုးရကတံပြန်ဆောင်ရွက်တဲ့နောက်ဆုံးလိုရည်တွေကတစ်ခုဖြစ်ပါတယ်။အမေရိကန်ရဲ့လွတ်လပ်ပြီးပွင့်လင်းတဲ့လူမှုအသိုင်းအဝိုင်းကိုတရုတ်တို့ကနှစ်ပေါင်းများစွာအခွင့်ကောင်းယူလှုပ်ဆောင်ခဲ့ပေမဲ့အမေရိကန်တန်တမာနေကိုတော့အလားတူတုံ့ပြန်မှုမျိုးပြုလုပ်ခွင့်မပေးခဲ့ပါဘူး။ဒါပေမဲ့သူတို့ကိုလက်တင်ခံကြိုဆိုထားတဲ့နိုင်ငံတွေအပေါ်တရုတ်တို့ကအခွင့်ကောင်းယူနေတာအမေရိကန်တစ်ခုတည်းတော့မဟုတ်ပါဘူး။တကယ်တော့ညာနာမူပိုင်ခွင့်ကိုခွင့်ယူခြင်းဟာတစ်ကမ္ဘာလုံးကိုချင်းချောက်နေတဲ့အန္တရာယ်ဖြစ်ပါတယ်။အမေရိကန်၊ဩစတြေးလျ၊ဘယ်လ်ဂျီယမ်၊ဂျာမနီ၊ဂျပန်Lithuania, Netherlands, Spain, South Korea, Sweden နဲ့ United Kingdom တို့ကအဆင့်မြင့်နည်းပညာအသုံးပြုတဲ့ကုမ္ပဏီတွေထံကနေ10နှစ်ကြာလောက် hacking လုပ်ခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့မကြာသေးခင်ကအမေရိကန်တရားရေးဌာနက Li Xiaoyu နဲ့ Dong Xiaozhi နှစ်ဦးအပေါ်ဆွဲချက်17ချက်တင်ခဲ့ပါတယ်။ဆွဲချက်အသစ်တစ်ခုထွက်လာတိုင်းတရုတ်ကွန်မြူနတီပါတီဟာသူ့ရဲ့စီးပွားရေးနဲ့တန်တမာဆက်ဆံရေးမှာအသာစီးရဖို့ကဘာတဝမ်းတရားမဝင်တဲ့လုပ်ရက်တွေတိတ်တိတ်ပုံလုပ်ရက်တွေအကြက်ကင်နာတွေနဲ့အကျင့်ပြတ်ချစားတဲ့လုပ်ရက်တွေကိုဘလို့လှုပ်ဆောင်နေတယ်ဆိုတာပေါ်လွင်လာနေပါတယ်။တရုတ်ပြည်သူ့သမ္မတနိုင်ငံဘော်အမေရိကန်နိုင်ငံရဲ့ဌာနကမကြာသေးခင်ကချမှတ်ခဲ့တဲ့လှုပ်ဆောင်မှုတွေဟာတရုတ်အမေရိကန်ဆက်ဆံရေးမှာမျှတမှုအပြန်အလှန်လေးစားမှုစတဲ့အခြေခံအုတ်မြစ်ကောင်းတွေရှိလာရေးအတွက်လှုပ်ဆောင်ခြင်းဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုအတွင်းမှာတရုတ်ကွန်မြူနတီပါတီရဲ့လှုပ်ဆောင်မှုတွေဟာလက်ခံနိုင်စရာမရှိတော့တဲ့အတွက်တော်လောက်ပြီလို့သမ္မတထရန့်ကလည်းပြောခဲ့ပါတယ်။နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပေယိုကလည်းမကြာသေးခင်ကဥရောပတိုက်ကိုသွားခဲ့တဲ့ခီးစဉ်အတွင်းဒီကိစ္စကိုပြောကြားခဲ့ပါတယ်။တရုတ်ကွန်မြူနတီပါတီအနေနဲ့ဘလို့ပြုတ်မှုလှုပ်ဆောင်တဲ့နယ်ဆိုတဲ့မျှော်လင့်ချက်တွေကိုကျွန်တော်တို့ဘက်ကချမှတ်နေတာပါ။သူတို့ဘက်ကအရာကိုလိုက်နာခြင်းမရှိရင်အမေရိကန်ပြည်သူတွေအပါအဝင်လုံခြုံရေးအမျိုးသားအကျိုးစီးပွားတိုင်းပြည်စီးပွားရေးနဲ့အလုပ်ကိုင်တွေကိုအကာအကွယ်ပေးဖို့အတွက်ကျွန်တော်တို့ဘက်ကလှုပ်တင်တာကိုလုပ်ရပါလိမ့်မယ်လို့ဝန်ကြီးပွန်ပေယိုကပြောကြားခဲ့ပါတယ်ခင်ဗျာ။
American Soya ရဲ့သဘောထားမြင်အဖို့ကိုတင်ပြလို့ပြပါပြီ
။အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးမှာပါ။ရုရှားနိုင်ငံကတည်ဝင်ချိန်ညတဲ့ COVID-19 ကာကွယ်ဆေးအတွက်ဆန်းစစ်အတည်ပြုပေးဖို့အချက်အလက်လုံးလုံးလောက်လောက်မရခဲ့ဘူးလို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးရဲ့ American နိုင်ငံများဆိုင်ရာဒေတာရင်းဌာနခွင်နဲ့ Pan American ကျန်းမာရေးဌာနလက်ထောက်အကြီးအကဲကအင်္ဂါနေ့မှာပြောပါတယ်။ COVID-19 ကာကွယ်ဆေးအတွက်စိတ်ချစွာအသုံးပြုနိုင်မှုနဲ့ထိရောက်မှုကိုအာမခံပေးနိုင်တဲ့အဆင့်2နဲ့3စမ်းသပ်မှုတွေလှုပ်ဆောင်ဖို့လိုအပ်တဲ့အပြင်ကာဝယ်ဆေးထုတ်လုပ်မှုလုပ်ငန်းစဉ်တိုင်းလှုပ်ဆောင်အောင်မှာဖြစ်ကြောင်းပြောပါတယ်။ဒါအပြင် WHO ရဲ့အတည်ပြုချက်ရဖို့လည်းလိုအပ်တာပါ။လာမယ့် November သမ္မတရွေးကောက်ပွဲမှာ Democratic Party ဒုသမ္မတလောင်းဖြစ်တဲ့ဝင်ရောက်ရှင်ပြန်ရနိုင်မယ်ရှိတဲ့ Joe Biden က California ပြည်နဲ့အထက်လွှတ်တော်မှ Kamala Harris ကိုသူ့နဲ့လက်တွဲမဲ့ဒုသမ္မတလောင်းဖြစ်တဲ့ရွေးချယ်လိုက်ပါတယ်။တကယ်လို့သူသာအရွေးခံရမယ်ဆိုရင်ကမ်လာဟဲရစ်ဟာအမေရိကန်သမိုင်းမှာပထမဆုံးလူမဲနဲ့အာရှအနွယ်ဘွားအမျိုးသမီးတဦးဒုသမ္မတဖြစ်လာမှာပါ Facebook ကုမ္ပဏီကမြန်မာနိုင်ငံနဲ့သက်ဆိုင်တဲ့နိုင်ငံတကာရာဇဝတ်ပုကင်းဆိုင်ရာအထောက်အထားတွေကိုကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာတည်ချက်လွတ်လပ်တဲ့စုံစမ်းရေးအဖွဲ့ IMM ကိုမပေးသေးဘူးလို့အဖွဲ့အကြီးကကပြောပါတယ်ဒီအဖွဲ့နဲ့ပူးပေါင်းဆောင်ရွက်မယ်လို့ Facebook ကပြောပေမဲ့အထောက်အထားတွေကိုထိန်းချုပ်ထားစေဖြစ်တယ်လို့ပြောပါတယ်။27ရာစုပင်လုံးပြည်တော်စုငင်းချင်းညီလာခံကနေတဆင့်ညီညွတ်ပြီးငင်းချမ်းတဲ့နိုင်ငံတကာနိုင်ငံထူထောင်ဖို့အတွက်ကက်သလစ်ယဟန်မတ်ကာဒီနယ်ချားလ်စ်ဘုက သဘောထားရည်တည်ချက်တည်းထုတ်ပြန်ကြေညာလိုက်ပါတယ်။ဒေါ်ဆန်းစုကြည်ဦးဆောင်တဲ့မြန်မာအစိုးရတက်မတော်နဲ့တိုင်းဒေသဖွဲ့ခေါင်းဆောင်တွေကြောင့်စရုပ်ထအကျဉ်းချုပ်ငင်းကြဲညီလာခံကျင်းပဖို့အတွက်သုံးရက်ကြာမှာထုတ်ပြန်လိုက်တာဖြစ်ပါတယ်။ဗုဒ္ဓဟူးနေ့မနေ့ကသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။သောတာရှင်ပေါင်းစိတ်ချမ်းသာကိုကျမ်းမာကြပါစေ။ကျမခင်မျိုးသက်ပါ။
This program has come to you from the Voice of America, Washington.